Welcome to the Voice of America in Burmese.
Mingla nya jam ma thot shin ya shin. VOA American tan yin 2019 khu ne January la 30 ye pauru khu ne nya bai season ni go American pi yang su myo do Washington DC ga ni dai yai thauk lwin pe ni ba bi shin. Chima mya tsin aw ma shin. Di ka ni nya bai season ni go taw yin tin set pe ba me.
Chano aw lwin ba.ဒီညနာဆီယမ်ရဲ့တရင်တွေမှာတော့နိုင်ငံရေးပြဿနာတွေကိုတိုက်ခတ်နေတဲ့ဆွေးနွေးဖြစ်ရှင်းမှုဗင်နီဇွဲလားသမ္မတကဆန္ဒရှင်တွေအကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်ဗလီတခုမှဒီကနေ့လက်ပြပုံနဲ့တိုက်ခတ်မှုကြောင့်လူနှုတ်ဦးသေဆုံးပြီး၄ဦးထဏ်ရသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှုနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းမှာတော့မြန်မာနိုင်ငံဘဟုဘဏ်ကဂျပန်ယန်ငွေနဲ့တရုတ်ယွမ်ငွေတို့ကိုနိုင်ငံတကာပေးချေမှုနဲ့စည်ရင်းရှင်းလင်းမှုတွေဆောင်ရွက်ခွင့်ပြုလိုက်တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်တွေရဲ့သဘောထားကဘယ်လိုရှိပါသလဲ
။တရုတ်နဲ့ထရီဒီနိုကိုဂျပန်နဲ့ပုံရောင်းကုန်ဝင်ထုတ်တဲ့နေရာတွေမှာဘက်ကူစီမံသွားတဲ့အားကို
UMFCCI မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလုပ်ငန်းရှင်များအသင်းချုပ်ကဒီဥက္ကဋ္ဌဦးမောင်မောင်လေးပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံကိုနားဆင်ရပါမယ်။ဒီသတင်းလွန်နဲ့အတူရခိုင်တိုက်ပွဲအတွင်းအရက်သားတွေထိခိုက်မှုများပြားနေတဲ့အကြောင်းကယားပြည်နယ်မှာဗိုလ်ချုပ်ကြီးဦးတခုကိုပြည်နယ်အစိုးရကတည်ဆောင်ဆိုက်ထူလိုက်တဲ့အပေါ်ကန့်ကွက်နေကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးကဏ္ဍမြမကြီးတုံသက်ချက်တို့အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြန်မှုတို့ကပြောပြပေးပါရှင
်။ဗင်နီဇွဲလားမှာနိုင်ငံရေးပြဿနာတွေကိုတိုက်ခတ်နေတဲ့ဆွေးနွေးဖြစ်ရှင်းသွားဖို့သမ္မတနီကိုလတ်မာဒူရိုကဆန္ဒရှင်းနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းနောက်ထပ်တစုံတရာမထုတ်ပြန်မချင်းအမေရိကန်နိုင်ငံသားတွေဗင်နီဇွဲလားကိုခီးမသွားဖို့လည်းတတိပေးခဲ့တာပါ။တိုက်ခိုက်အင်အားစုတွေနဲ့ဆွေးနွေးဖို့နဲ့လွတ်တော်ရွေးကောက်ပွဲတွေအချိန်ဆကျင်းပဖို့အသင့်ရှိတဲ့အကြောင်းဗင်နီဇွဲလားသမ္မတရဲ့ခလန့်ချက်ကိုရည်ညွှန်းပြီးဒီနေ့စောပိုင်းမှာပဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒီနေ့ကနေဝင်ငွေရနေတာပါဝင်ဗင်နီဇွဲလားကိုအမေရိကန်ကပိတ်ဆို့ဒဏ်ခတ်ဖို့ချင်းချောင်းမှုရောက်ဗင်နီဇွဲလားသမ္မတရဲ့ရည်တည်ချက်ပြောပြောင်းလာတာဖြစ်ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ဗင်နီဇွဲလားသမ္မတကတော့တိုက်ပွဲကြိုးထွတ်တွေးဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းဒီနေ့စောပိုင်းရုရှားသတင်းဌာန RIA နဲ့မင်းမြန်ကန်တွေပြောဆိုလိုက်တာပါ။ဒါပေမဲ့လည်းသမ္မတရွေးချယ်မဲ့ရွေးကောက်ပွဲကိုတော့2025ခုနှစ်မတိုင်ခင်ကျင်းပမှာမဟုတ်ကြောင်းပြောဆိုခဲ့ပြီးအတိုက်ခံတွေအများစုနဲ့ထိန်းချုပ်ထားတဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌဟွမ်ခွာအီတို့ရဲ့တောင်းဆိုချက်ကိုပယ်ချခဲ့ပါတယ်။ပြီးခဲ့တဲ့2018မေလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအတိုက်ခံကိုယ်စားအများစုဝင်ဝင်မရတာဓမ္မမောင်ရင်လည်းတပိတ်မောက်ခဲ့ကြတာကြောင့်မာတူတူချော့ပြန်ရွေးကောက်ခံခဲ့ရတာဥပဒေနဲ့မညီတဲ့အကြောင်းလွတ်တော်ကကြေညာခဲ့ပြီးတဲ့နောက်လွတ်တော်ဥက္ကဋ္ဌခွာအီကယာယီသမ္မတဖြစ်ပြီးခဲ့တဲ့သတင်းပတ်ထင်မှာပဲကြေညာခဲ့တာပါ။လနဲ့ကင်တပ်ဖွဲ့တွေလူမှုဘက်ကရက်တရောင်ငင်းငင်းချင်းချင်းနဲ့တောက်ဆူဆန္ဒပြပွဲတွေဒီနေ့မိုးလဲပိုင်းမှာနှစ်နာရီကြာကျင်းပသွားဖို့လဲအထက်ကန်ခေါင်းဆောင်ကတိုက်တွန်းထားပါတယ်
။ EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်လိုက်နာရမယ့်သဘောတူညီချက်တွေကိုပြင်ဆင်ဖို့ဗြိတိန်ပါလီမန်ကထောက်ခံခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ထရီဇာမေအစိုးရက EU တာဝန်ရှိသူတွေနဲ့ညှိနှိုင်းဖို့ပြင်ဆင်နေပါတယ်။ဒါပေမဲ့ EU ဘက်ကတော့ပြင်ဆင်ဖို့ကိုညှင့်ဆန်နေပါတယ်။လောလောဆယ် EU နဲ့ဗြိတိန်ကြားရရှိထားတဲ့သဘောတူညီချက်တွေကမြောက်ပိုင်းအိုင်ယာလန်နယ်စပ်နဲ့ပတ်သက်တဲ့သဘောတူညီချက်တွေကိုပြင်ဆင်မဲ့အစီအစဉ်ကိုဗြိတိန်ပါလီမန်မှာအင်္ဂါနေ့ကမဲခွဲခဲ့တာမှထောက်ခံမှုတွေရရှိခဲ့ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းဒီကိစ္စကို EU နဲ့ညှိနှိုင်းဆွေးနွေးသွားမယ်လို့ဗြိတိန် Brexit ဝန်ကြီး Stephen Barclay က BBC သတင်းဌာနနဲ့မေးမြန်းခန်းတစ်ခုမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ EU ဘက်က Brexit ညှိနှိုင်းရေးတာဝန်ခံ Michel Barnier ကတော့ဗြိတိန်အစိုးရနဲ့ရရှိထားပြီးသားသဘောတူညီမှုကိုကင်ဆယ်မယ်ဆိုတာရှင်းရှင်းပြောထားပြီးသားဖြစ်တယ်လို့သတင်းတော့တွေကို Belgium နိုင်ငံ Brussels မြို့တော်မှာဒီကနေ့ပြောကြားပါရယ် EU Commission ဥက္ကဋ္ဌ Jean-Claude Juncker ကလည်းဒီကိစ္စကိုဒီနေ့နှောင်းပိုင်းမှာဗြိတိန်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အခါမှာပြောလိမ့်မယ်လို့ဆိုပါရယ်ဗြိတိန်နိုင်ငံဥရောပသမဂ္ဂတွေကနှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်ကြားကုန်သွယ်ရေးသဘောတူညီချက်တည်မရမချင်းမြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နယ်စပ်မှာလွတ်လွတ်လပ်လပ်ကုန်စည်စည်းစင်းမှုဆက်ရှိနေအောင်လို့ဗြိတိန်အကောက်ခွန်စည်းကမ်းတွေကို EU အတိုင်းလိုက်နာမယ်ဆိုတဲ့ဒီ backstop အစီအစဉ်ကို Britain Parliament ကပယ်ချခဲ့ပြီးတဲ့နောက်သဘောတူညီချက်တွေကိုပြန်လည်ပြင်ဆင်ဖို့ကြိုးစားတာဖြစ်ပါတယ်ဒီအစီအစဉ်အရ EU ဥပဒေတွေအောက်မှာ Britain လိုက်နာနေရအောင်မယ်ဆိုပြီးတော့ Britain နှုတ်ထွက်ဖို့လိုလားသူတွေကစန့်ကျင်ကန့်ခွက်နေကြတာပါတကယ်လို့ EU နဲ့ Britain ကြားမှာသဘောတူညီချက်အစ်စ်ညှိနှိုင်းမရရင်တော့သဘောတူညီချက်မရှိဘဲနဲ့ Britain နိုင်ငံနှုတ်ထွက်ရမှာဖြစ်ပါတယ်
ကမ္ဘာစီးပွားရေးအင်အားကြီးအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေတာကိုဖြေရှင်းဖို့ရည်ရွယ်ပြီးနှစ်နိုင်ငံဆက်ဆက်ညှိနှိုင်းမှုတွေဒီကနေ့ဝါရှင်တန်မှာဒုတိယကြိမ်ဆွေးနွေးမှာဖြစ်ပါတယ်။တရုတ်ဒုဝန်ကြီးချုပ်လီဝေးနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လက်တစ်စာတို့ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ရဲ့ဝါရှင်တန်ကနှစ်ရက်ကြာဆွေးနွေးပွဲအတွင်းမှာတော့တရုတ်နိုင်ငံဈေးကွက်ထဲဝင်ငွေရရေးအကန့်အသတ်တွေရှိနေသလိုအမေရိကန်ကုမ္ပဏီတွေကစစ်မြေနီးပညာတွေကိုတရုတ်ကုမ္ပဏီတွေထံဖိအားပေးလွှဲပြောင်းခိုင်းတာတွေရှိနေတယ်ဆိုပြီးအမေရိကန်ကအချိန်တော်ကြာခဲကကောက်ကွက်ထားတဲ့ကိစ္စတွေကိုဆွေးနွေးသွားကြမှာပါဒါမှလည်းတရုတ်ဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ဟွာဝေးနီးပညာကုမ္ပဏီရဲ့ဗန်ဒိုင်းဆိုင်ရာရှိချုပ်မွန်ဝမ်ဂျူးကိုအမေရိကန်ဆိုရရှိနေတယ်တင်းလာနေတဲ့ကဆွဲချက်တင်လိုက်တဲ့ကိစ္စကလည်းဆွေးနွေးပွဲမှာလွှမ်းမိုးနိုင်တဲ့အလားအလာတွေရှိနေပါတယ်။ဟွာဝေးကုမ္ပဏီထိပ်တန်းရရှိရာလက်ရောက်ခံလုပ်ငန်းတွေနဲ့ပူးပေါင်းပြီးအမေရိကန်ရဲ့ UN for Peace ထံခတ်မှုဥပဒေတွေကိုချိုးဖောက်ခဲ့တယ်လို့ဗန်ဒိုင်းဖွဲ့စည်းပြီးအမေရိကန်ဆိုရရဲ့လုပ်ငန်းတွေအပေါ်မှာမယုံမသားလောက်တာတွေရှိတဲ့ကြောင်းဆွဆွဲချက်နဲ့တရားဆွဆူခံခဲ့ရတာပါ။အမေရိကန်ကိုလွှဲပြောင်းပို့ဆောင်နိုင်မှုမောင်ဝမ်ဂျူးကိုဒီဇင်ဘာလ1ရက်နေ့ကကနေဒါနိုင်ငံမှာဖမ်းဆီးလိုက်တဲ့အပေါ်မှာတော့တရုတ်နိုင်ငံကအပြင်းထန်ကန့်ကွက်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံတွေကနေအမေရိကန်နဲ့ NATO တပ်ဖွဲ့ဝင်အားလုံးကိုရုတ်သိမ်းရင်းနဲ့အမေရိကန်နဲ့မဟာမိတ်တပ်တွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်အဖွဲ့တွေအာဖဂန်မြေပေါ်မှာအခြေစိုက်မှကိုတားဆီးနိုင်ရေးပြင်ဆင်ဆောင်ရွက်မဲ့ကျွမ်းကျင်အဖွဲ့နှစ်ဖွဲ့ကိုအမေရိကန်နဲ့တာလီဘန်တို့ကြားသဘောတူခဲ့ကြပါတယ်။အမေရိကန်အထူးကိုယ်စားလှယ်ဇာမီခါလီဇတ်နဲ့တာလီဘန်ကိုယ်စားလှယ်တွေကတားနိုင်ငံမှာဆွေးနွေးသဘောတူခဲ့ကြတာကိုတာလီဘန်ဘက်ကအဓိကညှိနှိုင်းရေးမှူးမော်လာရှာမိုဟာမက်အဘတ်စတန်နီကာဇိုင်းကထုတ်ပြန်ပြောကြားခဲ့တာပါ။ဖေဖော်ဝါရီလ25ရက်နေ့ကျရင်ဒိုဟာမြို့တော်မှာနောက်ထပ်လုပ်မဲ့ဆွေးနွေးပွဲကြရင်အဲ့ဒီအဖွဲ့နှစ်ခုကသုံးသပ်ပြင်ဆင်ထားတဲ့တပ်ရုပ်သိမ်းရေးအစီအစဉ်ကိုတင်ပြချလိမ့်မယ်လို့သူကပြောပါတယ်။အဲ့ဒီနောက်ပိုင်းကျရင်တော့အာဖဂန်နစ္စတန်တဲကနေနိုင်ငံခြားတပ်ဖွဲ့တွေအလုံးထွက်သွားမယ်ဆိုတော့အာမခံချက်ပေးမဲ့ဆွေးနွေးပွဲကြီးကိုကျင်းပမယ်လို့ဆိုပါတယ်။အဲ့ဒီကျရင်တော့ကုလသမဂ္ဂနဲ့အစ္စလာမ်နိုင်ငံတွေကကိုယ်စားလှယ်တွေပါဝင်မယ်လို့တာလီဘန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်တပ်တွေဘယ်အချိန်ရုတ်သိမ်းမယ်ဆိုတဲ့အချိန်စရားကိုလည်းအမေရိကန်ဘက်ကကြေညာလိမ့်မယ်လို့ဆိုပါတယ်။အခုလိုမျိုးဒီတာလီဘန်ဘက်ကအဓိကညှိနှိုင်းရေးမှုရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့အာဖဂန်နဲ့အမေရိကန်အစိုးရတွေဘက်ကတစုံတရာပြောကြားခြင်းမရှိသေးပါဘူးရှင်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်သံမြန်မာဘာသာအစီအစဉ်ရဲ့ပေါ်တူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်ဗလီတခုမှာဒီကနေ့လက်ပြပုံနဲ့တက်ခတ်မှုကြောင့်လူနေဦးသေဆုံးသွားပါတယ်။မွတ်စလင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်လူလူဆန္ဒနဲ့အတည်ပြုခဲ့ပြီးနောက်ပိုင်းဘာသာရေးရာထွတ်မြတ်ထားတဲ့နေရာတွေကိုတက်ခတ်ခံခဲ့ရတာနဲ့ဆိုရင်နှစ်ချီရှိသွားပါပြီ။ဇမ်ဘိုဟန်ကမျိုးကမနေ့ဆိုပိုင်ဘုံခွက်တက်ခတ်မှုမှာလူလေးဦးတန်ရရတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောဆိုထားတာပါ။တက်ခတ်မှုတော့လူမဆန်တဲ့လုပ်ရဖြစ်ဒေသခံဦးလမကောင်စီကပြစ်တင်ရှုတ်ချထားပါတယ်။ခုနောက်ဆုံးတက်ခတ်မှုတွေဟာတင်းတင်းနေနေတဲ့တော့က21ယောက်သေဆုံးသွားခဲ့ရတဲ့ဂျိုလိုကျွမော်ကကက်သလစ်ခရစ်ယာန်ကက်သဒရယ်ဘုရားကျောင်းမှာဘုံနှလုံးပောက်ကွဲမှုကိုလက်တုံ့ပြန်တဲ့လုပ်ရမဖြစ်နိုင်ဘူးလို့လည်းအာနာဘန်တွေကယူဆထားကြတာပါ။ဂျိုလိုကျွမ်ကတက်ခတ်မှုကိုတော့ IS Islam ဆွေရဖွဲ့ကသူတို့လက်ချက်ဖြစ်ကြီးညာထားပေမဲ့လည်းအာနာဘန်တွေကတော့အဘူဆာယုတ်စစ်သွေးကြအဖွဲ့ရဲ့လက်ချက်ဖြစ်မယ်လို့လည်းယုံကြည်ထားကြပါတယ်။
ပါကစ္စတန်နိုင်ငံကရဲတပ်ဖွဲ့အကြီးအကဲတယောက်ရုံးကိုဝင်ရောက်စီးနှင်မှုကိုသူတို့လုပ်တာလို့တာလီဘန်တွေကပြောကြားလိုက်ပါတယ်။စီးနှင်တိုက်ခိုက်မှုကြောင့်6ယောက်ထက်မနည်းသေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့ပါတယ်။ဘလူချစ်စတန်နယ်တွေကအထူးရဲချုပ်ရုံးကိုတနက်ကင်ဆောင်ထားတဲ့အသေးခံဘုံးခွဲသူ3ယောက်ဝင်ရောက်တိုက်ခိုက်တာလို့တာလီဘန်တို့ကဆိုပါတယ်။ဒေသခံရဲတပ်ဖွဲ့တွေဝင်ရောက်နိုင်ဖို့အတွက်ရဲတပ်သားလောက်800လောက်စီးရင်ပေးနေကြချိန်မှာတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အသေးခံဘုံးခွဲသူတယောက်ကပင်မအဝင်ပေါက်ခေတကားနာမှာဖောက်ခွဲခဲ့ပြီးနောက်ကျန်တဲ့နှစ်ယောက်ကအဆောက်အဦတွေကလူအုပ်ထဲကိုအတင်းဝင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲဒီနောက်ပါကစ္စတန်လုံခြုံရေးတွေနဲ့အပြန့်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ဒီလအစောပိုင်းကလည်းနောက်ခရိုင်တစ်ခုမှာအသေးခံဘုံးခွဲသူတယောက်ပါတဲ့တနက်သမား3ယောက်ကစစ်တပ်အဆောက်အဦကိုစီးနှင်းတိုက်ခိုက်ခဲ့လို့လုံခြုံရေးအဖွဲ့ဝင်4ယောက်သေဆုံးခဲ့ပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာသတင်းပတ်ပေါင်းများစွာကြုံရတဲ့လေတုညဉ့်ညမ်းမှုတွေဟာကျမ်းမာရေးအတွက်အန္တရာယ်ရှိတဲ့အဆင့်တွေဖြစ်လာနေတာကြောင့်ကြောင်းပေါင်း400ယောက်ကိုပြစ်လဲရပါတယ်။လေယုံညဉ့်ညမ်းမှုတွေဟာရှေ့သတင်းပတ်တနင်္လာနေ့လောက်ထိရှိနေနိုင်တယ်လို့တာဝန်ရှိသူတွေခန့်မှန်းထားတဲ့အတွက်ကြောင်းပေါင်း438ကျောင်းကိုဒီနေ့ကစလို့တစ်ပတ်လုံးပြစ်လိုက်ဖို့ဘန်ကောက်မြို့အုပ်ချုပ်ရေးမှူးကိုဝန်ကြီးချုပ်ပရယုတ်ချန်ဟောကြားကညွှန်ကြားလိုက်တာပါ။ လင်းငင်းနေပြီးရင်ကျော်ပိတ်ဆို့မှုတွေစိုးဝါးလွန်းနေတဲ့အတွက်လေတုထဲမှာအမုံတွေပုံများလာနေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။တင်းလာနေကဆက်လို့ဘန်ကောက်မြို့နဲ့ပတ်ဝန်းကျင်ရဲ့လေတုထဲမှာအမုံမွားတွေဟာအန္တရာယ်ရှိတဲ့ဆင်ထီတိုးလာနေတဲ့အကြောင်းလေတုညဉ့်ဉန်းမှုထင်သေးဌာနကပြောဆိုထားတာပါ။လေတုညဉ့်ဉန်းမှုအန္တရာယ်ရှိနေတဲ့အကြောင်းမြို့ကနေမလိုအပ်ရင်ပြင်ပကိုမတော်ကြဖို့နဲ့အပြင်မှာလေ့ကျင့်ခန်းလုပ်တာမျိုးတွေကိုရှောင်ရှားကြဖို့လည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်။
မြောင်းဝယ်ရုံးစွန်းကလာတဲ့လေအေးတွေအမေရိကန်ပြည်ထောင်စုတဝန်းကိုဖြတ်တန်းတိုက်ခတ်နေတာကြောင့်တန်းနဲ့ချီတဲ့အမေရိကန်တွေမကြုံစဖူးအေးထံကိုခန်းစားနေကြရပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာသမိုင်းတင်အောင်အေးမယ်လို့မွလီဝတာပညာရှင်တွေကခန့်မှန်းထားကြပါတယ်။ Illinois, Michigan နဲ့ Wisconsin ပြည်နယ်တွေမှာအရေးပေါ်အခြေအနေထုတ်ပြန်ကြေညာထားပါတယ်။ဆောင်းရာသီဆို Chicago မြို့မှာအယိုးကွဲအောင်အေးတက်လေးရှိပေမဲ့ဒီကနေ့မှာတော့အေးတကအေးဆုံးဖြစ်မယ်လို့မြို့တော်ဝန်ကသတိပေးထားပါတယ်။အေးဒန်ရှောင်းခိုးလုံးချင်းသူတွေအတွက်လည်းမြို့တော်ဝင်ရှိသူတွေစီစဉ်ပေးထားတယ်လို့မြို့တော်ဝင် Ram Emmanuel ကပြောထားပါဗျ။မင်းနီဆိုဒန်မြို့မှာလည်းအင်္ဂါနေ့တုန်းကလေအေးကြောင့်တချို့နေရာတွေမှာအနှုတ်52ဒီဂရီဆယ်စီယပ်အထိအေးဒန်ကိုခံစားခဲ့ကြရပါတယ်။ရာသီဥတုကြောင့်သေဆုံးသူလောလောဆယ်မှာ၄ယောက်ထဲမှနေရှိနေပါတယ်။အေးလိုင်းကြီးကအမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းကနေဝါရှင်တန်မြို့တော်အပါအဝင်အရှေ့ချမ်းဒေသတွေသာမကတောင်ပိုင်းဖလော်ရီဒါပြည်နယ်အထိဖြတ်တန်းတိုက်ခတ်နေပါတယ်။
Direct from Washington, the voice of America, VOA.
ဗုဒ္ဓဟူးနေ့ညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးခဲ့တာပါ အခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံဘဟုဘဏ်ကဂျပန်ယန်ငွေနဲ့တရုတ်ယွန်ငွေတို့ကိုနိုင်ငံတကာပေးချေမှုနဲ့စီရင်ရှင်းလင်းမှုတွေဆောင်ရွက်ခွင့်ပြုလိုက်တာဟာ American Dollar ကိုတဆင့်ခန့်အသုံးပြုနေရတာမျိုးမဟုတ်တော့တဲ့အတွက်မြန်မာစီးပွားရေးလုပ်ငန်းရှင်တွေအတွက်အကျိုးပိုဖြစ်ထွန်းစေတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။တစ်ဖက်မှာလည်းနေဆက်ကုန်သွယ်ရေးမှာတရားမဝင်တဲ့နည်းနဲ့အယောင်အဝယ်လုပ်နေတာတွေကိုထိန်းချုပ်ရန်ရောက်ကြောင်းလုပ်ငန်းရှင်တွေကသုံးသပ်ပါတယ်။ပြည်ဆောင်ကိုတော့ကိုဇော်ဝင်းနိုင်ကတင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံရဲ့အကြီးဆုံးနေဆက်ကုန်သွယ်ဘက်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကယွမ်ငွေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေအပါအဝင်ဖွံ့ဖြိုးမှုစီမံကိန်းတွေအများပြားလာရောက်လုပ်ကိုင်နေတဲ့ဂျပန်နိုင်ငံကယန်ငွေတို့ကိုမြန်မာနိုင်ငံဘဟုဘဏ်ကနိုင်ငံတကာငွေပေးချေမှုနဲ့စီးရင်ရှင်းလင်းမှုတွေဆောင်ရွက်ခွင့်ပြုလိုက်ကြောင်းဒီကနေ့ဇန်နဝါရီလ30ရက်နေ့ရက်စွဲနဲ့ကြေညာလိုက်တာပါတရုတ်ဂျပန်တို့နဲ့ကုန်သွယ်တဲ့နေရာမှာအမေရိကန်ဒေါ်လာကိုတဆင့်ခံအဖြစ်သုံးစွဲနေရတဲ့အဆင့်ကိုကျော်လွန်ပြီးပုံမိုလွယ်ကူလင်မြန်စေရေးအတွက်ရည်ရွယ်ပြီးတော့ဘဟုဘဏ်ကအခုလိုကြေညာချက်ထုတ်ပြန်တာဖြစ်နိုင်တယ်လို့ UMSCCI မြန်မာနိုင်ငံကုန်သွယ်များနဲ့ဆက်မှုလုပ်ငန်းရှင်များအသင်းချုပ်ကဒုက္ခဥမမောင်လေးကသုံးသပ်ပါတယ
်ပြည်နယ်ထရီဒင်းတို့ကိုဂျပန်နဲ့ကိုရောကုန်ဝင်ထုတ်တဲ့နေရာဒီမှာဆက်လက်ကူစီမံသွားတဲ့ဟာကိုဒီနေရာတော့ကျွန်တော်တို့ယုံကြည်ပါတယ်။အဲဒါမှပြုတ်နေထုတ်တဲ့အခါမှာအုံငွေပေါ့နော်ခိုင်မာတဲ့ငွေတွေနဲ့ထုတ်တဲ့အခါကျတော့တစ်ဆင့်ညာသွားနေတာလေ။ဒီဥစ္စာတွေကဟိုမသွားဘဲနဲ့ဒါတိုက်ရောင်းဝယ်လုပ်လို့ရနိုင်အောင်လို့ခံပြီးပြတဲ့တွေကျွန်တော်တို့မြင်ပါတယ်။ဂျပန်နဲ့လည်းဒီတိုင်းပါပဲ။အဲဂျပန်ယန်နဲ့ alternative the hard currency တခုခါကြတော့ဒီ American dollar ကို dependency မှာနည်းနည်းလေးရော့ပြီးတော့တခြားမီးကြီးသုံးဆွဲတဲ့နေရာမှာလည်းအခုစီမံလွတ်လပ်သွားသုံးဆွဲနေအောင်လို့တည်တယ်လို့ကျွန်တော်တို့မြင်ပါတယ
်တရုတ်နိုင်ငံနဲ့ကုန်သွယ်မှုပမာဏကြီးလွန်းတော့ဒီမြန်မာနိုင်ငံဘဏ်တွေဟာတရုတ်ငွေနဲ့ဓာတ်ရိုက်ဟိုပေါ့အထုပ်အသွင်းတရုတ်ငွေယွမ်ငွေကိုတိုက်ရိုက်အထုပ်အသွင်းလုပ်နေတယ်တရုတ်ဘဏ်တွေကငွေချီးလို့ရှိရင်လည်းယွမ်ငွေနဲ့ချီးပြီးလုတ်ကင်နေကြတယ်ဆိုတဲ့သတင်းတွေကျွန်တော်ကြားဘူးတော့အဲ့ဒီဟာတွေအဲ့လိုမျိုးဆော့ဆော့ဆရာပြောဆိုတရားမဝင်လုပ်နေတဲ့ပုံစံတွေရှိနေတာကိုတရားဝင်ဖြစ်သွားအောင်အစိုးရဒီလိုမျိုးဖြေလျှော့ပေးလိုက်တဲ့အပိုင်းလည်းပါမလားဆရာအခုဒီကြီးညာချက်ကဟု
တ်မှန်ပါတယ်မှန်ပါတယ်ဟိုဓာတ်တွေပို့ပြီးတရားဝင်တော့အောင်ပါအခုဒီဒီပြုတ်ပြီးတဲ့မှာဆိုရင်တရားမဝင်နိုင်ကြောင်းနဲ့လုပ်နေတာဒီမြန်မာပြည်သူတို့တာနေနဲ့လုပ်တာနာတာဒီပြည်သူတို့တော့ informal တွေပဲဖြစ်နေသူတို့ကအဲဒီပါကြီးအရေးကြီးခံရတာတွေတက်ကိုအရေးရလဲကြံကြခံရတတ်တဲ့ဆက်ဒီလုပ်လိုက်တာဖြစ်သွားပါတယ်မြန်မာစစ်ကြီးကိုအထက်လျောက်ဒီလိုပြကြလဲဖြစ်တော့ဖြစ်နေပါတယ်
မြန်မာနိုင်ငံအတွက်အကျိုးဖြစ်ထွန်းစေဖို့ရည်ရွယ်ပြီးဗဟိုဘဏ်ကအခုလိုဆုံးဖြတ်ချက်ချတာဖြစ်နိုင်ကြောင်းလဲဥမမောင်လေးကဆက်ပြောပါတယ
်မြန်မာအတွက်ကိုပို့ပြီးဖြစ်ထွန်းလာပုံပေါ်ပါတယ်ပို့ဖြစ်ထွန်းလာမဲ့ပုံပေါ်ပါတယ်မြန်မာအတွက်ကိုဒီနေ့ဟိုပရိုတက်လုပ်ပြီးတဘောပါဒီမှာဟိုလုပ်ခွင့်ကံကြီးပြေးလိုက်တဲ့အတွက်ဟိုတစ်ဖက်နိုင်ငံရဲ့ manipulation ပေါ့နော်ဒါဒီလည်းမခံအောင်ရေဘတ်တော့ဒီ ဖီလီပိုဘာလို့မှာတချင်ဟို US ဒေါ်လာလို့ဘာလို့လုတ်ပြီးတော့တခြားတနေငံနောက်ဟို third country တုံးတတိယနိုင်ငံတစ်ခုကနေပြေးပို့လာတယ်ကြာပြီး
အခုလိုဆုံးဖြတ်ချက်ချဖို့အတွက်အစိုးရတာဝန်ရှိသူတွေဘက်ကကာလအတော်ကြာစ조사ဆောင်ရွက်ခဲ့တာဖြစ်ကြောင်းစီဝဲဘွဲတွေကိုကိုယ်တိုင်တက်ရောက်ခဲ့မှုတဲ့ကုံသွဲဆက်မှုတင်နန်းကျောင်းကတင်ကြားမှုတာဝန်ခံဦးသိမ့်မြင့်ဝေကပြောပါတယ
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘိုးဘန်ရဲ့စီဝါကူတန်းရဲ့စသဖြင့်သက်ဆိုင်ရာဌာနတွေပေါ့ဟို조사နေတာပြီးခဲ့တဲ့နှစ်လသုံးလပေါ့နေဆောင်အောင်တော့ရှိပြီဗျပရမသင်းအနေနဲ့ကတော့ဒီဝကူတန်းတို့ဘူဘန်တို့သက်ဆိုင်ဌာနတွေဌာနတွင်းဆွေးနွေးညှိနှိုင်းတာတွေလုပ်တယ်အဲနောက်တော့လုပ်ငန်းရှင်များပေါ့တရုတ်ဘက်ကလုပ်ငန်းရှင်များရောမြန်မာဘက်ကလုပ်ငန်းရှင်များရောဟိုနဲ့ဆွေးနွေးညှိနှိုင်းတာတွေလုပ်ကြတယ်အဲလုပ်ကြတဲ့အခါကျတော့ဘာသွားဟောဖြစ်တုံးဆိုလို့ရှိရင်ကျွန်တော်တို့ကဒီတရုတ်အဓိကကတော့မူဆယ်နေဆက်ကုံတွေရေးပေါ့နော်ကျွန်တော်တို့ကတရုတ်နဲ့ဆက်သွယ်ရနေရအဓိကဆက်သွယ်ဆောင်ရွက်ခဲ့ကြတာပါအဲဒါပေမဲ့လို့ဂျပန်ယန်လဲနောက်ပိုင်းတော့ပါလာတာတွေ့ရတယ
်အခုထိတော့တရုတ်ယွမ်ငွေနဲ့ဂျပန်ယန်ငွေတို့အတွေ့ဗဟိုဘဏ်ကတရားဝင်ငွေလဲနှုန်းသတ်မှတ်ပေးတာမျိုးမရှိသေးပါဘူးဒါပေမဲ့ကုန်သည်လုပ်ငန်းရှင်တွေနဲ့ဘဏ်တွေကတော့ open market rate လို့ခေါ်တဲ့အပြင်ပေါက်ဈေးနဲ့ပဲအလဲအလဲလုပ်နေကြတယ်လို့စီးပွားလုပ်ငန်းရှင်တွေကပြောပါတယ်မြန်မာနဲ့အနောက်အုပ်စုနိုင်ငံတွေအကြားဆက်ဆံရေးအဆင်မပြေဖြစ်လာနေတဲ့အချိန်မှာအိန္ဒိယတရုတ်နိုင်ငံအပါအဝင်ဂျပန်နဲ့တခြားဒေသတွင်းကနိုင်ငံတွေနဲ့မြန်မာအစိုးရကဗက်ဆုံဆက်ဆံမှုတွေတိုးမြင့်ဆောင်ရွက်လာနေတာကြောင့်ဘိုဘန်ကအခုလိုငွေပေးချေတဲ့စနစ်ကိုဖြေလျှော့ပေးလိုက်တာဟာမြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်တွေအတွက်လက်တလောမှာအဆင်ပြေစေမဲ့လှုပ်ဆောင်ချက်အဖြစ်ရှုမြင်သုံးသပ်နေကြပါတယ်ခင်ဗျာ
ကိုစောဝင်းလှိုင်ပါရှင်အခုဆက်ပြီးတော့ရခိုင်တိုက်ပွဲအတွင်းအရက်သားတွေထိခိုက်မှုများပြားနေတဲ့အကြောင်းသတင်းဆောင်မကိုနားဆင်ရပါမယ်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေဖြစ်ပွားတဲ့နှစ်လတာကာလအတွင်းအရက်သား၄ဦးထက်မနည်းသေဆုံးရပြီးဖြစ်တယ်လို့ထိခိုက်ဒဏ်ရာရသူ14ဦးထိရှိပြီလို့စစ်တမ်းကောက်ယူထားတဲ့ပစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးအရက်ဖက်အဖွဲ့ကြီးတွေကပြောပါတယ်။ဒါ့အပြင်ရခိုင်တပ်မတော်နဲ့ဆက်နွယ်တဲ့ဆိုပြီးမတရားအသင်းဆက်သွယ်မှုအဥပဒေပုံမှန်နဲ့ဖမ်းဆီးတရားဆွဲဆိုခံရသူအရေးအတွက်လည်းတိုးလာနေပါတယ်။ဒီအကြောင်းကို VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ2018ခုနှစ်စီစဉ်ပါနဲ့2019ဇန်နဝါရီနှစ်လတွင်တမတော်နဲ့အေအေတို့ကြားစိုက်ပွဲတွေကြောင့်ကြောက်တော်ပုံကျုံရတိတောင်ဗူဒီတောင်မြောက်ဦးမြို့နယ်တွေကအရသားတွေတေဆုံထိခိုက်တန်ရာရတွေတိုးလာနေတာပါဒီနှစ်လတွင်အရသားထိခိုက်မှုအခြေအနေကိုတော့စစ်တမ်းကောက်ယူထားတဲ့ရခိုင်ပြည်နယ်အရဖက်ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးကော်မတီဝင်ဦးစော်ဝင်းက VUA ကိုခုလိုပြောပါဗျာတေ
ဆုံသူ၄ဦးနဲ့အရသားတွေ၄ဦးတေဆုံသူ၄ဦးဆိုတာကသမိုင်းလာရွာကခန္ဓာသားကလေးရဲ့နော်ရေကောင်းရှောင်းကြီးလာကပထမတဲ့ကျောင်းသားဒီဒီတော့ကောက်လို့ဖြင်းလာတဲ့ဘုံကြီးဆောက်ကြတာလေဘိုင်းကြီးပြီးတော့ကြတာလေရောင်းပန်းရောင်းမှာအသက်ခံရတဲ့အမှုတွေရှားဆောင်ကဟိုအသက်ခံရတာလေအဲ့ဒါကိုကျွန်တော်ကဒ
ီတစ်ခုနဲ့တနည်းတော့ဆက်ကြံစနေနိုင်လို့ကျွန်တော်လည်းအဲ့လိုပြပါမယ်။ပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့ကရတိတောင်မြို့နယ်သမီးလာချေးရွာနေမှာစိုက်ပွဲဖြစ်ပွားခဲ့လို့ကလေးငယ်တို့လက်နက်ကြီးကြီးစအထိမှန်တည်ဆုံးခဲ့တယ်လို့အမျိုးသမီးနှူးကလည်းလက်နက်ကြီးကြီးစအထိမှန်လို့တန်ရာရရှိခဲ့ပြီးစစ်တပ်ကလည်းရန်နှက်ခံရတာ၃ဦးရှိခဲ့တယ်လို့သူကဆိုပါတယ်။ဇန်နဝါရီလ3ရက်နေ့ကလည်းရတိတောင်မြို့နယ်စိုက်ပွဲချေးရွာစစ်ဆောင်စခန်းကိုရောက်နေတဲ့ဘော်ဒီကန်ချေးရွာကလူငယ်၄ဦးဟာလည်းလက်နက်ကြီးကြီးစအထိမှန်ပြီးတန်ရာရရှိသွားခဲ့ပါတယ်။ဒါအပြင်စိုက်ပွဲဖြစ်စဉ်ကာလတွင်ရခိုင်တပ်မတော်နဲ့ပတ်သက်နေတဲ့ဆိုပြီးမတရားသင်းဆက်သွေးရေးပုံမှန်18တက်နဲ့တရားစွဲဆိုခံရတဲ့သူတွေလည်းရှိနေတယ်လို့ဥစော်ဝင်းကဆက်ပြောပါတယ်
။တရားစွဲဆိုခံရတာဒီတိောက်တစ်ခုတည်းပဲ။ဒီတော့ကဒီတော့ချောင်းကြီးကအဲ့ဒီအဲ့ဒီမောကပထမဦးဆုံးအဆက်ခံရတဲ့အခြေအနေမျိုးလေ။ဒီတော့ကြည့်ရတာအခြေအနေမျိုးတရားစွဲဆိုခံရ
ဇန်နဝါရီလ23ရက်နေ့ကဗူဒီတောင်မြို့နယ်ရေလဲချောင်းကျေးရွာမှာရခိုင်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတရက်ပြင်ကျေးရွာအုတ်ချေးကြီးမှုအပါအဝင်လူ15ဦးကိုအမှတ်3နေကြဆောင်တပ်ကနေဖမ်းဆီးသွားခဲ့ပါတယ်။14ရက်နေ့ညနေပိုင်းမှာလူ13ဦးကိုပြန်လွှတ်ပေးပေမဲ့ကျေးရွာအုတ်ချေးကြီးမှုနဲ့တခြားလူဦးကိုတော့မတရားတင်းဆက်သွေးရေးပုံမှန်နဲ့တရားစွဲဆိုထားပါတယ်။အဲ့ဒီနေ့မှာပဲရတိတောင်မြို့နယ်တွင်တပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားရာချိန်တာကျေးရွာနီးကခြံသမားနှူးဖြစ်တဲ့ဥစိန်ဦးနဲ့ဥစိန်သားကျော်တို့နှူးကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားတယ်လို့ရတိတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ခင်စောဝေကပြောပါရယ်ဗူရီတောင်မြို့နယ်တရက်ပြင်ကျေးရွာအုတ်ချွေးမှုဥမောင်တန်းလိုင်းနဲ့ကျေးရွာသားမောင်ကျွင်းတို့နှူးဟာ အေးဖွဲ့အတွက်ငွေကြီးကောက်ခံပေးတာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်သတင်းပေးပို့တာကြောင့်ဖမ်းဆီးတရားစွဲဆိုထားတယ်လို့ရတိတာမျိုးနဲ့ချိန်တာကြေးရွာနေဦးစိန်ဦးနဲ့ဦးစိန်သာကျော်တို့နှူးကိုသတင်းပေးပို့တာမှာတုံ့ပြုတဲ့ဆန်ဆောင်မျိုးစားတယ်လီဖုန်းနှလုံးနဲ့တူထပ်မံဖမ်းဆီးရမိခဲ့ပြီးတရားဥပဒေအရရယူနိုင်ရေးအတွက်လှုပ်ဆောင်လှုပ်နေနိုင်ရေး
ဒီတော့တိုက်ပွဲပြီးကောင်းကြီးဝကြီးဝသာတုံးဦးကိုတတ်မတော်ကနေဖန်စီခေါ်ဆောင်သွားလဲလို့တလက်မေကြီးဝသေးရခံဥခိုင်ကျော်နိုင်ကပြောပါရယ်ဒီကောချစ်တဲ့နေရာလေကောင်းကြီးဝရွာကဒီသားကဲတုံးဦးကိုဖန်စီသွားတယ်လို့ပြောရတယ်ဒီခန့်တမတော်အင်းနဲ့ဆက်စပ်မှုရှိတဲ့သူတို့တော့ရှင်လောင်းဝရွာမှာပဲထားတယ်လို့ပြောရတယ်သူတို့ရဲ့တရားဥပဒေကံတော်မှာပဲထားတယ်လို့ပြောတယ်တိုက်ပွဲဖြစ်စဉ်တွင်ပြည ဒီတိုက်ပွဲတွေဟာပြည်သူလူထုတွေဒုက္ခရောက်တယ်အခုလည်းအပြစ်မဲ့ကလေးအပါဝင်ဒါပြည်သူလူထုတွေသိဆိုးရလာပြီးကျွန်တော်တို့ကြားနေရဘူးဒီဖြစ်နေတဲ့တိုက်ပွဲတွေလည်းအပြင်းမဆလဲဘူးအပြင်းဆွဲလဲဆွဲမှာမဟုတ်ဘူးအဲ့ဒါတော့ကျွန်တော်တို့ကတော့စစ်ပွဲတွေရပ်ပြီးတော့ဒါတိုင်းရင်းသားမျိုးစုတွေပြည်ပြီးပြည်ဆောင်ရှင်တွေဒီနေ့အပြေချာချင်းရတာလေအဖြစ်တော့ဆုံးနဲ့အမှန်ဆုံးဖြစ်တဲ့ကြော်ကိုကျွန်တော်တို့ရခိုင်မျိုးသားပါတီအနေနဲ့အရောက်ဝင်သဘောထားထုတ်ပြန်ထားတာရှိပါပြီခင်ဗျာ
ဒီကနေ့မှာတော့တမတော်နဲ့အေအေတို့အကြားတိုက်ပွဲဖြစ်ပွားတဲ့သတင်းမျိုးမတွေ့ရသလိုအေအေပြောခွင့်ရခိုင်ဒုက္ခကလည်းတိုက်ပွဲမရှိဘူးလို့ပြောပါတယ်လက်ရှိချိန်ထိတော့တိုက်ပွဲဖြစ်ထားတဲ့ဒေသတီးတီးကနေစစ်ရှောင်ထွက်ပြေးလာသူဒုက္ခသည်ရေအတွက်ဟာ6000ထက်မနည်းရှိနေပြီဖြစ်သလိုတိုက်ပွဲဆက်ပြစ်လိုက်တိုင်းမှာလည်းနေရဆုတ်ခွာထွက်ပြေးရသူအရေအတွက်သိုးလာနေပါတယ်ခင်ဗျာ
နိုင်ကိုရင်တင်ပေးပို့ထားတာပါရှင်တော်တော်ရှင်တို့အခုနားဆင်နေကြတာက VUE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့ကြားပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဗိုလ်ချုပ်စံကြေးရုပ်ထားရှိရေးအခြေတင်ဖြစ်ပြီးတဲ့နောက်ရပ်ဆိုင်ထားခဲ့တဲ့ကြားပြည်နယ်မှာအင်္ဂါနေ့ကတော့ဗိုလ်ချုပ်ကြေးရုပ်တစ်ခုကိုပြည်နယ်အစိုးရကတည်ဆောင်ဆိုက်ထူလိုက်ပါပြီ။ဒီပေါ်ကြားပြည်နယ်အတွင်ကန့်ကွက်နေကြသလိုဝန်ကြီးချုပ်ကတိဖြတ်တဲ့အပေါ်ဆက်ပြီးတော့ကန့်ကွက်သွားမယ်လို့လည်းပြောကြပါတယ်။ဒီအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မှတ်မိခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ဇူလိုင်လအတွင်းကကန့်ကွက်မှုတွေရှိလို့ဗိုလ်ချုပ်စံကြေးရုပ်ထားရှိမဲ့အစီအစဉ်နဲ့ပတ်သက်ပြီးလူမှုသဘောထားကောက်ယူပြီးမှသာရုပ်ထုထားရှိပါမယ်လို့ပြည်နယ်ဝန်ကြီးချုပ်ဘက်ကကတိပေးထားခဲ့ပါတယ်။ဒါပေမဲ့လည်းဇန်နဝါရီ29အင်္ဂါနေ့ညဘက်မှာတော့ဗိုလ်ချုပ်ကြေးရုပ်တစ်ခုကို KR ပြည်နယ်လွှဲကော်မြို့နယ်ကကန္နရာဟေဝံပန်းချန်နယ်ပြည်နယ်အစိုးရကရွှေ့ပြောင်းချထားလိုက်တာပါ။ဒီနယ်အစိုးရဘက်ကအခုလိုလူမှုသဘောထားကောက်ခံတာမျိုးမရှိပဲအတင်းအာဓမကိုယ်သဘောနဲ့ကိုယ်လှုပ်ဆောင်တာမျိုးကိုလက်မခံပဲဆက်ပြီးကန့်ကွက်သွားမယ်လို့အရင်ကန့်ကွက်ချိန်ကတည်းကပါဝင်ခဲ့သူကရင်နီလူငယ်တဦးဖြစ်တဲ့ကိုမျိုးလိုင်ဝင်းက VOA ကိုပြောပြပါဗျ
။လူမှုရဲ့ဘဝပတ်စံတွေမှာပါဝင်ဒီလိုခိုးကြံကူရဲ့အတင်းအာဓမလုပ်နေတာဒါလူမှုကိုဟိုဆန့်ကျင်တာပဲလူမှုသစ္စာဖောက်တယ်ပဲလို့ကျွန်တော်မှတ်ယူလို့မင်းသဘောထားသူပြင်ရင်ချက်ထုတ်လိုက်တာပေါ့။
ဗိုလ်ချုပ်ရုတ်ထုထားရှိမဲ့ကိစ္စကိုပြီးခဲ့တဲ့ဇူလိုင်လကလိုက်ကော်မြို့မှာကန့်ကွက်ဆန္ဒပြခဲ့ကြတာကြောင့်ငိမ့်ညမ်းစွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းငိမ့်စုစီဥပဒေပုံမှန်19နဲ့လူငယ်12ယောက်တရားစွဲဆိုခံထားရတယ်လို့အခြားလူငယ်10ယောက်ကိုလည်းကရင်နီတမိုင်းရောက်စာတွေဖြန့်ဝေခဲ့တာကြောင့်ဆိုပြီးလိုက်ကော်ဒီမော်ဆိုဖရူဆိုဖားဆောင်နဲ့ဘောလက်ခဲမြို့နယ်တွေမှာရာဇသက်ကြီးပုံမှန်905ခကားရီနဲ့တရားဆွဲဆိုထားပါတယ်။လက်ရှိချိန်ထိဒီအမှုတွေကမပြည့်ပြတ်သေးဘူးလို့လေကိုမျိုးလိုင်ဝင်းကပြောပါတယ်။ကြေးရုပ်ကိုပန်းချန်ထဲမှာချထားတာနဲ့ပတ်သက်ပြီးအတိအကျသိရဖို့ပြည်내အစိုးရကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကရင်နီအမျိုးသားတုတ်တက်ရေးပါတီကဒန်နီယယ်ကတော့အခုလိုအစိုးရဘက်ကအတင်းကျပ်လှုပ်ဆောင်မှုမှာလူလူနဲ့အတူယက်တီသွားမယ်လို့ပြောပြီးဝင်းကြီးချုပ်အနေနဲ့ကတိတည်သင့်တယ်လို့လည်းဆိုလိုက်ပါတယ်။
ကျွန်တော်တို့အနေနဲ့တော့အစိုးရကကြည့်ပြီးတော့လို့လို့ပေါ့နော်သူတို့အရေးတစ်ခေါက်ကလူထုရဲ့စံတန်းခါယူငယ်စီဗီယိုတို့မဲ့လူထုရဲ့လက်ထက်မှာအဘိမဆုတ်ဖြတ်ပါလို့တစ်ခါပြောထားပြီးသားဖြစ်တဲ့ဒီပုံစံချက်သူပြောတဲ့အတိုင်းတော့သူလုပ်ဖို့တော့လိုတယ်လို့ကျွန်တော်တို့အမြင်တယ်အဲ့ဒီပန်းချန်ထဲမှာတော့သူထည့်ထားပြီးဒီမဲ့ဟိုအရမ်းမနေရပုံမှာမတင်သေးဘူးမတင်သေးတဲ့လူငယ်တွေကသူပြောထားတာတွေ့တယ်လေဆိုတော့သူတို့လူစီစီဆက်သွားမယ်ဆိုတော့အဲ့ဒါကတော့ကျွန်တော်တို့မသိဘူး
NLD အစိုးရတက်လာပြီးနောက်ပိုင်းဗိုလ်ချုပ်ကျေးရုပ်စိုက်ထူတာတွေကိုပြည်내နဲ့တိုင်းဒေသကြီးတတော်များများမှလုခဲ့တာကြောင့်ဒေသအသီးသီးမှာကန့်ကွက်တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကကချင်ပြည်နယ်မှာစိုက်ထူထားတဲ့ဗိုလ်ချုပ်ကျေးရုပ်ကိုတင်မော်စေးလောင်ချဖျက်ဆီးခံခဲ့ရတဲ့အထိပြင်းထန်တဲ့ကန့်ကွက်မှုတွေရှိခဲ့ပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အောက်လွတ်တော်မှာ February 5ရက်နေ့ကျရင်လွတ်တော်နှစ်ရက်စလုံးရဲ့ရှိမောက်နိုင်ငံတော်ခြေပြမင်ကွန်ပြောကြားဖို့အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ရဲ့ဖိတ်ကြားချက်ကိုသမ္မတ Donald Trump ကလက်ခံလိုက်ပါတယ်။ American နိုင်ငံမှာ35ရက်ကြာအစိုးရရန်တရားတစ်စိတ်တစ်ပိုင်းပိတ်ထားတာကနေယာယီပြန်ဖွင့်ခဲ့ပြီး3ရက်အကြာမှာအခုလိုဖိတ်ကြားလိုက်တာဖြစ်ပါတယ်။ဒီတော့တွင်သမ္မတ Trump အနေနဲ့လည်းသူတိဆောက်ချင်တဲ့ Mexico နယ်စပ်ကတိုင်းတွေရန်မုံငွေရဖို့အကြိမ်နဲ့ကြိုးစားနေတယ်လို့2016ရွေးကောက်ပွဲမှာရုရှားဂျာဝင်နှောက်ယှက်မှုရှိမရှိအထူးစုံစမ်းမှုတွေနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေဟာအဂတိလိုက်စားမှုဥပဒေကိုချိုးဖောက်မှုရှိနေတယ်လို့ဆွတ်ဆွဲပြီးတရားစွဲဆိုမှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။အင်ဖြူရောသတင်းတော့ Pasti Vida Kusara သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါရှင်
။အစိုးရရန်တရားယာယီပြန်ဖွင့်ခဲ့ပြီးတဲ့နောက်မှာနေဆက်လုံခြုံရေးဆိုင်ရာအပေးအယူတွေအတွက်လွှတ်တော်ကနေဥတီလှုပ်ဆောင်နေပါပြီ။တကယ်လို့ February 15ရက်နေ့ရောက်တဲ့အထိသဘောတူညီမှုမရသေးရင်တော့သမ္မတထရမ့်ကအစိုးရရန်တရားကိုနောက်တစ်ခါပြန်ပိတ်တာဒါမှမဟုတ်နိုင်ငံတော်အရေးပေါ်ကြေညာချက်တွေကိုလုပ်မယ်လို့ပြောပါတယ်။အင်မီပြောခွင့်ရဆာရာဆန်ဒါစ်က
သမ္မတကနောက်တစ်ချိန်အစိုးရရန်တရားပြန်ပိတ်တာမျိုးမဖြစ်စေချင်ပါဘူး။ဒီလိုဖြစ်သွားဖို့မဟုတ်ဘဲတကယ်ဖြစ်စေချင်တာကအမေရိကန်ပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့လုံခြုံမှုရှိဖို့ပါ။
တကယ်လို့နေဆက်လုံခြုံရေးအတွက်ဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လွတ်တော်နဲ့သဘောတူညီမှုရခဲ့ရင်တော့သမ္မတထရမ့်ဟာသူ့ရဲ့ဥပဒေမူကြမ်းကိစ္စအတည်ပြုနိုင်ရေးအတွက်အခက်အခဲတွေနဲ့ရင်ဆိုင်ရအောင်မှာဖြစ်ပါတယ်။ George Washington တက္ကသိုလ်ကစတီဗန်ဘီလက်ကတော့
အခုကြုံနေရတဲ့အခက်အခဲတွေထဲမှာဒါကလည်းတစ်ခုပါနေပါတယ်။အဓိကကတော့အင်ပီရိုထဲမှာကိုဗျံမာတာဖြစ်နေတာပါ။အထူးစုံစမ်းစစ်ဆေးရေးမှုမူလာရဲ့စုံစမ်းစစ်ဆေးတာကိုခံနေရတဲ့အပြင်ဒီမိုကရက်တွေဘက်ကလည်းပြင်းပြင်းထန်ထန်စုံစမ်းမှုတွေလုပ်လာမယ်ဆိုတာတန်တရားဖြစ်စရာမရှိပါဘူး
။2016သမ္မတရွေးကောက်ပွဲမှာရုရှားဂျာဝင်နှောက်ယှက်မှုဆိုင်ရာအထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့စုံစမ်းမှုတွေနဲ့ဆက်နွယ်ပြီးသမ္မတနဲ့ပတ်သက်သူတွေတဲကဆက်ထမမြောက်ရာဇဝတ်ကြောင်းရအဆက်ဆွဲခံရသူကတော့ထရမ့်ရဲ့အကြံပေးလေးဖြစ်ရင်းနှီးတဲ့မိတ်ဆွေလေးဖြစ်တဲ့ရောဂျာစတုန်းပါ။ကလင်တန်မဲဆွေအဖွဲ့အီးမေးလ်တွေကိုရုရှားကခိုးယူပြီးအတိုက်ခံတွေအတွက်အကျိုးရစေအောင်ဖောက်ချခဲ့တဲ့ WikiLeaks website နဲ့ Trump အဖွဲ့ကြားသူပါဝင်ခဲ့တဲ့အခန်းခဏနဲ့ပတ်သက်ပြီးလွှတ်တော်ကိုလိန်လယ်ထွက်ဆိုမှုနဲ့ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲသူ့ကိုဆွဲချက်တင်ဖမ်းဆီးခဲ့တာပါဒါပေမဲ့သူကတော့ဒါကိုငြင်းဆိုပါတယ်အောက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှာသူ့ရဲ့ထွက်ဆိုချက်တွေကိုမှောင်ယွင်းစွာဖော်ပြပြီးသူဟာမှောင်ရင်းစွာအဆွဆွဲခံခဲ့ရကြောင်းအဲ့ဒီချိန်ကသူပြောမှဆိုမှရှိခဲ့ရင်လေဒါဟာတမင်တက်တက်မှားတာမျိုးမဟုတ်ကြောင်းပြောသွားတာပါတချိန်ထဲမှာပဲ Trump Hotel နဲ့ပတ်သက်ပြီးနိုင်ငံခြားအရာရှိတွေလာပြီးတဲခိုတာဟာအကျိုးမြတ်ကိုမျှော်ကိုမှုတစ်ခုဖြစ်ဆွဆွဲမှုတွေနဲ့လည်းရင်ဆိုင်နေရတာပါ Public Citizen အဖွဲ့က Robert Weissman ကတော့
Trump International Hotel ကိုခေါ်တဲ့နိုင်ငံတကာဟိုတယ်ကြီးမှာ Saudi Arabia လူတွေကပွဲကြီးကျင်းပခဲ့ပါတယ်။ဒါကိုလည်းသမဏကစီးပါတယ်။ဒီလိုလောက်ရတဲ့ဟာတကယ်တော့ဖွဲ့စည်းပုံကမူလရေးဆွဲခဲ့တဲ့လူတွေစွရင်ခဲ့ရတဲ့စွရင်မှုဖြစ်ပါတယ်။ဒါကသမဏစီးကအခွင့်အရေးကိုမျှော်ကိုပြီးနိုင်ငံသားအစိုးရတွေကဒုစိုးလက်ဆောင်ပေးတဲ့အနေအထားဖြစ်ပါတယ်
။အခုလိုဆွဆွဲချက်တွေကိုသမဏ Trump ကညှင်းဆုပ်ပါတယ်။သူ့ရှေ့နေတွေကတော့နိုင်ငံသားအစိုးရတွေက Trump Hotel မှာတဲကျင်တဲ့အကြောင်းရင်းတွေအများကြီးရှိနေတာကြောင့်သမရစီကနေအခွင့်ရရဖို့မျှော်ကိုးတယ်ဆိုတာအတွက်တက်တေပြဖို့ခက်ပါတယ်လို့ပြောပါတယ်။အခုလိုအခက်အခဲတွေတလှည့်ကြီးရှိနေချိန်မှာပဲ February 5ရက်နေ့မှာသမရဟာသူ့ရဲ့ဒုတိယအကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီကနေ့ညပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ရီဝက်မှာတော့မြမလူလူနဲ့ကျန်းမာရေးကဏ္ဍဥကျော်ဇန်တာရဲ့မြမကြီးသုံးသက်ခြင်းနဲ့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်တွေကိုထုတ်လင်းပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်ရှင
်။ VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA မြန်မာပိုင်းရဲ့2019ခုနှစ်ဇန်နဝါရီလ30ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာကင်ဆာဖြစ်ပွားမှုနှုန်းကိုဘယ်လိုလျှော့ချနိုင်မလဲဆိုတဲ့အကြောင်းနဲ့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
ဒီအရင်းကကမ္ဘာမြေကြီးကျယ်ပြင်းနေမှာလည်းဒါတည်းပြင်းပါဝင်ဖြစ်တယ်လို့သိရတယ်။နောက်ကျွန်တော်တို့နိုင်ငံရဲ့အသက်ဦးမြင်တက်ပြေးကြောတဲ့ဖြစ်တယ်။ကျွန်တော်တို့နိုင်ငံရဲ့ဒုက္ခလိုတဲ့ပြောလို့ရတယ်။ဒီနေရာလေးပိုင်းရေးစဘာတွေ
စိန်ခေါ်မှုတွေအများကြီးကြုံနေရတဲ့မြန်မာနိုင်ငံမှာမြစ်ဆုံစီမံကိန်းပြန်ဆဖို့သတင်းတွေထွက်ပေါ်လာတဲ့အပေါ်မှာစိန်ရောင်စုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ဝင်မင်းထက်ငင်းချမ်းနဲ့ဥကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်းအကစားသတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရဖို့ရှိပါတယ်။ February 4ရက်နေ့ကကမ္ဘာကင်ဆာတိုက်ဖျက်ရေးနေ့ဖြစ်ပါတယ်။ကင်ဆာရောဂါနဲ့ပတ်သက်တဲ့အသိပညာပေးမှုတွေမှာပူးပေါင်းပါဝင်ရင်ကင်ဆာဖြစ်ပွားမှုနှုန်းကိုလျှော့ချတဲ့နေရာမှာလူတိုင်းပါဝင်နိုင်ပါတယ်။ဒေါက်တာတန်းစောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
ကမ္ဘာလုံးတိုင်းတာနဲ့ကြည့်မယ်ဆိုရင်ကင်ဆာရောဂါကြောင့်အသက်သေဆုံးသူဦးရေဟာ2018ခုနှစ်အတွင်းမှာ 9.6 သန်းနီးပါးရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကခန့်မှန်းသုံးသပ်ထားပါတယ်။ကင်ဆာရောဂါနဲ့ပတ်သက်ပြီးအသိပညာပေးမှုနဲ့ကာကွယ်ကုသမှုတွေကိုထိထိရောက်ရောက်မပြုလုပ်နိုင်ဘူးဆိုရင်2030ခုနှစ်ကိုရောက်လာတဲ့အခါမှာကင်ဆာရောဂါကြောင့်အသက်သေဆုံးမှုတွေဟာတစ်နှစ်ကို73သန်းအထိမြင့်တက်လာနိုင်တယ်လို့လည်းကျွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။လူတူတယောက်ချင်းစီကနေအစာပြုတ်ပြီးအဖွဲ့အစည်းအလုံးကတနိုင်တပိုင်းစီတက်ညီလက်ညီနဲ့ကင်ဆာရောဂါအကြောင်းကိုဝိုင်းဝန်းပညာပေးကြမယ်ဆိုရင်ကင်ဆာရောဂါနဲ့အသက်သေဆုံးရမှုတွေဟာတဖြည်းဖြည်းလျော့နည်းသွားမှာဖြစ်ပါတယ်။လာမယ့်2019ခုနှစ်ဖေဖော်ဝါရီလ4ရက်နေ့မှာကြာရောက်မယ့်ကမ္ဘာကင်ဆာရောဂါနေ့မှာလည်း IM and IWAY ဆိုတဲ့ဆောင်မှုကိုရွေးချယ်အသုံးပြုထားပြီးကင်ဆာရောဂါအကြောင်းအသိပညာပေးမှုတွေကိုကြဲကြဲပြန့်ပြန့်လှုံ့ဆော်သွားဖို့ရှိတယ်လို့ရှင်အောင်နေစီကင်ဆာဖောင်ဒေးရှင်းအတွင်းရေးမှူးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်။ဒီ World Cancer Day မှာသူ့ရဲ့ team ပေါ့နော်သူ့ရဲ့ဆောင်မှုတွေကပါလဲဆိုရင်ကျွန်တော်ရဲ့ဒီချက်မှာပါပါတယ် I am and I will ပါเนาะအဲ့ဒီတဘောကပါလဲဆို2019 2020 2021 သုံးနှစ်အတွက်ကိုဒီ UICC ကနေချမှတ်ထားတဲ့ကမ္ဘာကင်ဆာရောဂါနေအခမ်းအနားလှုပ်ရှားမှုတွေမှာဆောင်ရွက်ရမယ့်အချက်တွေဖြစ်ပါတယ်အဲ့တော့ I am and I will ဆိုတဲ့အဓိပ္ပာယ်ကတော့ I am ဆိုတာကတော့လူတူးချင်းတူးချင်းကမိမိဘယ်သူလဲဆိုတာကိုပြောတာပါ and I will ဆိုတာကတော့ဒီကင်ဆာရောဂါထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့မိမိရဘယ်ပိုင်းကဏ္ဍကနေပါဝင်ပေးမလဲဆိုတာကိုကြီးပြုတဲ့အနေနဲ့ကျွန်တော်လုပ်ပါမယ်ဆိုတဲ့ဒီ commitment လို့ခေါ်တဲ့เนาะအဆိုပြုတဲ့အချက်ကြီးပြုတဲ့အချက်ကလေးဖြစ်ပါတယ်
လူတွေရဲ့အစားအသောက်အနေထိုင်နဲ့အလေ့အကျင့်တွေပြောင်းလဲလာတာကြောင့်နှလုံးသွေးတို့စီးကျုံတဲ့ကင်ဆာရောဂါတွေဖြစ်ပွားမှုဟာတဖြည်းဖြည်းများပြားလာနေတာကိုသတိပြုမိတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းမှရှုပ်ပုံမြို့နယ်ဆိုင်ရာဒုတိယဥက္ကဋ္ဌဖြစ်သူဒေါက်တာဦးခင်မောင်အသင်းကပြောပါတယ
်လူတွေရဲ့ lifestyle ကလည်းပြောင်းလာတယ်เนาะအစားအသောက်တွေရဲ့เนาะဟို influencer လည်းအများကြီးပါလာတယ်เนาะလူရဲ့ legend ကနည်းလာတာတွေနဲ့နောက်ကွန်ဆာတာဆေးလေးတောက်တာအရက်ဆိုင်တွေပေါ်လာတာနဲ့တော့ဒီကင်ဆာယောဂါကြီးလည်းဖြစ်များလာတယ်သွေးတိုးစီးကျိုးပေါ့ခုနပြောတဲ့ NCD ခေါ်တဲ့ Non Communicable Disease ပေါ့တော့မကူးဆက်တဲ့ယောဂါတွေကဖြစ်ပွားမှုနှုန်းတော်တော်ပိုများလာတာတွေ့ပါတယ်နောက်ခုနပြောတဲ့သွေးတိုးစီးကျိုးဟိုမှာဟိုပဇောင်းကင်ဆာဆိုလည်းတွေ့လာတယ်အသေးကင်ဆာကတော့ဒီဘီပိုးစီပိုးရှိတဲ့လူတော်တော်များများတော့ကုသမှုမယူဘူးတော့ဂယုမဆိုင်ဘူးဆိုရင်ဖြစ်ဖြစ်လာတာတွေ့တယ်တော့အဲ့ဒါလေးတွေပေါ့တော့ဟိုခုနပြောလိုပဲဒီကင်ဆာဖြစ်ပွားမှုဟိုစာပေးတာမလုပ်ထားတာပေါ့လေများများတွေ့တာများများလာတယ်လို့ဟိုယူဆပါတယ်
မိမိရဲ့ကျန်းမာရေးအခြေအနေကိုအချိန်မမှန်ဆန်းသက်စစ်ဆေးပေးတဲ့အလေးထားမထုံးကားသေးတဲ့မြန်မာနိုင်ငံမှာယောဂတစ်ခုခုတွေ့ရှိခဲ့ပြီးဆိုရင်ယောဂအဆင့်မြင့်ပြီးကုသရခက်ခဲတဲ့အနေအထားကိုရောက်ရှိနေကြတာပါ။ဘာယောဂအတွက်ပဲဖြစ်ဖြစ်ကျွတင်ကဝေဒါဟာကုသရာထက်ပိုပြီးထျောက်မှုရှိတာကြောင့်ကျန်းမာရေးဘုဒ္ဓတာတွေကိုလေ့လာလိုက်စားပြီးငရဲစဉ်ကလေးကကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်သွားကြဖို့လိုတယ်လို့အသေးဖောင်ဒေးရှင်းမှရှီဘုံမြို့နယ်ဆိုင်ရာဥက္ကဋ္ဌဖြစ်သူဒေါက်တာဦးကျော်ထေးကပြောပါတယ်
။ဘာယောဂဖြစ်ဖြစ်ပေါ့လေကာဝေဒါအကောင်ဆုံးပဲ။နော်အသေးယောဂလည်းကာဝေရအကောင်ဆုံးပဲ။အရင်မတော့ဘူးအချိန်မှအိတ်ဖို့အချိန်မှစဖို့အဓိကတော့ဒါပဲ။တကယ်တော့အကြောင်းဝါးရေးတစ်ခုကမွေးကြဲကကျွန်တော်တို့အလေးအကျအကောင်တွေကိုလူတိုင်းလူတိုင်းပြုစုပြောထောင်ဖို့လာတယ်။အစားတော့ကအစားပါလေ။အစားတော့မှန်မှန်စားမယ်အချိန်မှစားမယ်အိတ်မှန်မယ်လေးကျင်ကတစ်ခုလုပ်မယ်ဆိုရင်တော့ဒီသုံးမျိုးတော့လုပ်ရင်ကိုအခြေခံဘာယောဂဖြစ်ဖြစ်ကာဝေနိုင်လို့ကျွန်တော်ယုံကြည်တာပါလေ။
ကိစ္စရောင်းကနေပသက်တဲ့အသိပညာပေးမှုတွေကိုတက်တက်ကြွကြွဆောင်ရွက်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာအတက်ကြွဆုံးလေးနိုင်ငံစီးရင်မှာပါဝင်လာခဲ့တာကိုတွေ့ရပါတယ်။လာမယ့်2019ခုနှစ်ဖေဖော်ဝါရီလ4ရက်ကမ္ဘာကင်ဆာရောဂါနေ့မှာလည်းကိစ္စရောင်းကနေပသက်တဲ့အသိပညာပေးမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ကြေကြေပြတ်ပြတ်လှုပ်ဆောင်သွားမှာဖြစ်တာကြောင့်လူတူးချင်းစီကနေအစပြုပြီးအဖွဲ့အစည်းအသီးသီးကလည်းမိမိလက်လန်းမီတဲ့နေရာကနေကိစ္စရောင်းကနေပသက်တဲ့အသိပညာပေးမှုတွေကိုပူးပေါင်းဆောင်ရွက်လို့ရတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
ပထမအဆုအနေနဲ့မရခဲ့တော့လေဆရာတို့ကဘာပေါ်မှာဒီအကောင်ဆုံးဒီကင်ဆာယောဂကာကွယ်ရေးခန္ဓာနော်ဆောင်ရွက်ချက်မှာအကောင်ဆုံး၄နိုင်ငံထဲမှာဆရာတို့ပါဝင်အောင်ဆောင်ရွက်နိုင်ခဲ့ပါတယ်အဲ့တော့2019ခုနှစ်မှာလည်းဒီထက်ပိုပြီးတော့ဆရာတို့ကကြေကြေပြတ်ပြတ်ဆောင်ရွက်ဖို့ရှိပါတယ်အဲ့ဒီမှာလည်း everyone everywhere လို့ခေါ်တဲ့လူတိုင်းလူတိုင်းကနေရာတိုင်းမှာပါဝင်နိုင်တယ်ဆိုတဲ့အတွက်ကြောင့်မလို့ဆရာတို့တနေရာထဲမှာကျင်းပတာလည်းဆိုင်ဆရာတို့အဖွဲ့ဝင်များစွာနဲ့နော်ကျမ်းမာရေးဝန်ကြီးဌာနရဲ့အထောက်အပံ့အကူနဲ့နောက်တစ်ခါသက်ဆိုင်ရာဒီနေ့တဲ့တိုင်းဝင်ကြီးချုပ်အသင်းဖွဲ့တွေနဲ့ပူးပေါင်းပြီးတော့နိုင်ငံအနှံ့ပြားမှာကျွန်တော်တို့ဒီကင်ဆာယောဂနေ့အခမ်းအနားကိုဆောင်ရွက်သွားဖို့ရှိပါတယ
်ဖေဖော်ဝါရီလ4ရက်နေ့မှာကြာရောက်မဲ့ကမ္ဘာကင်ဆာယောဂနေ့မှာကင်ဆာယောဂနဲ့ပတ်သက်တဲ့အသိပညာပေးမှုတွေကိုပူးပေါင်းပါဝင်လှုပ်ဆောင်ရင်းကင်ဆာယောဂဖြစ်ပွားမှုနှုန်းကိုရှင်းချတဲ့နေရာမှာတတော်တနေရာကနေကူညီဆောင်ရွက်နိုင်တဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရပြီးမှတော့အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။စိန်ခေါ်မှုတွေအများပြားကြုံနေရတဲ့မြန်မာနိုင်ငံမှာမြေဆုံစီမံကိန်းပြန်ဆဖို့တရုတ်ဘက်ကဖိအားပေးလာတဲ့အတွက်ဘေးကျန်းနံကျက်အခြေအနေတတိယတိုးလာပြန်ပါတယ်။ဘယ်လိုရင်ဆိုင်ကြပါမလဲ။ပြည်လေကျော်လွှားနိုင်မယ့်အလားအလာကရှိပါရဲ့လား။စေယုံစုသဘာဝပါဝင်ခြင်းထိန်းသိမ်းရေးအဖွဲ့ဝင်လည်းဖြစ်အေယဝရီမြကန်းတပေးမှနေထိုင်သူလည်းဖြစ်တဲ့မင်းထက်ငင်းချန်နဲ့ဥကျော်စံသာတို့ဆွေးနွေးသုံးသပ်တင်ပြပေးထားပါရဲ့ရှင
်။ကျွန်မင်းတဲ့ငင်းချန်ခင်ဗျာသစ္ဆုံစီမံကိန်းကိုဥသိမ်းစဉ်လက်ထက်ကခဏရပ်ဆန့်ချခဲ့ပြီးတော့အခုအခါမှာတရုတ်ကဖိအားပေးလာနေပါတယ်ဒီဟာကိုပြန်ဖွင့်ဖို့အတွက်ဆိုတော့မြန်မာဘက်ကလည်းပဲဒီတိုင်းလှုပ်လိုက်ရင်နစ်နာမယ်ဆိုတာကိုမြန်မာနိုင်ငံဆိုရပါဝင်အနာဘနေပါဝင်သဘောပေါက်ကြပါတယ်ဒါကြောင့်လည်းဒီစီမံကိန်းကိုလည်းပုံစံပြောင်းဖို့အတွက်နေရာရွှေ့ဖို့စသဖြင့်လုပ်နေတာတွေ့ရပါတယ်ဘာကြောင့်ဒီမြေဆုံစီမံကိန်းကိုမြန်မာဘက်ကဘာကြောင့်မကြိုက်ဘူးလဲဆိုတာဆရာပထမဆုံးအကြံဉာဏ်ပြောပြပါခင်ဗျာဟု
တ်ကဲ့ဒါကတော့ဒီလိုဒီအရင်ကကမ္ဘာမြေကြီးခြေရင်းထဲမှာလည်းဒါတွေပြန်ပါဝင်ဖြစ်တဲ့လို့သိရတယ်နောက်ကျွန်တော်တို့နိုင်ငံရဲ့အသက်အူးကြီးတက်ပြီးကြောတဲ့ဖြစ်တယ်ကျွန်တော်တို့နိုင်ငံရဲ့ဒိုကိုလိုတဲ့ပြောလို့ရတယ်ဒီနေရာနေဆိုင်ရေးစပါးတွေဒီချောင်းအင်းအိုင်တွေအများကြီးတော့သွားရလာရတယ်ဆိုပေါ့ဗျာဒီဟာဒီမြေပေါ်မှာလည်းဘူတီပြီးတော့မှကျွန်တော်တို့နိုင်ငံကကြီးသွားရှင်ပိုင်ခဲ့တာလည်းဖြစ်တယ်အဲ့တော့ဒီအနာဂတ်ကိုမမျှော်မနိုင်တဲ့ကိစ္စတွေပေါ့ဥပမာဒီကလေးကိစ္စတွေပါလာတယ်တာတမန်ကြီးထုတ်လိုက်တဲ့အတွက်ဒီအနေရီကျတဲ့ကိစ္စတွေတော့ဒီခုနမဲသွားမဲ့ကိစ္စတွေစသဖြင့်ပေါ့ဒါတော့တစ်ဖက်ကလည်းလုံချင်ကြီးတွေဘက်ကလည်းဘယ်သူကောင်းကောင်းနေပြောတော့တယ်ပဲအာမခတ်ကျကျွန်တော်တို့အပြည့်အဝမရှိဘူးကျွန်တော်ဒီလူလူအားလုံးကဒီအာမခတ်ကျရရတော့မခံစားရဘူးနောက်ဒါကဖြစ်ပြီးနေရဲ့ဝိညာဉ်တစ်ခုလိုတည်းပြောလို့ရတယ်ဒါကြည့်ဒီကအခုတည်းတော့မပေါ့ဘူးဒါကျွန်တော်တို့တနင်္ဂနွေနေ့တွေဝိညာဉ်တစ်ခုပါအဲ့တော့ဒီလိုနေရာမျိုးမှာကိုပြုတ်မှုအတိုင်းအတာလေးတစ်ခုတောင်းနေတော့ကျွန်တော်တို့ဘက်ကလက်ခံနိုင်ကြအကြောင်းမရှိဘူးဒါကြောင့်မလဲဒါပြီးခဲ့တဲ့ကာလတွေမှာလာလူကြီးအများကြီးရဲ့ဆန္ဒပေါ့အများကြီးရဲ့ဆန္ဒကဒီတိုင်းနဲ့ခုနတုတ်ပြန်လို့ပြီးခဲ့တဲ့ဆိုရမှာတော့ဒါကြီးဆိုင်ခဲ့တာပ
ါဆိုတော့အခုနကဖွံ့ဖြိုးမှုကိစ္စဆိုတဲ့နေရာမှာမြန်မာနိုင်ငံဖွံ့ဖြိုးမှုအတွက်ဘလောက်ပါထားတယ်လဲခင်ဗျာမူလအဖြစ်တရုတ်ဘက်ကပဲများများပေးထားတယ်လို့ကျွန်တော်တို့အကြမ်းမင်းသ
ိတယ်။ကျွန်တော်အဓိကဟုတ်ကဲ့အဓိကအဲ့ဒီစာချုပ်ကလည်းရလာမယ်ကျိုးမြတ်တွေကျွန်တော်တို့အသေးစိတ်မပြရပါဘူး။သို့တော့အကြမ်းမင်းအပြင်တော့ဂျာဂိုင်လုံးနည်းနည်းပဲကျွန်တော်တို့ကပထမအပိုင်းမှာကျိုးမြတ်ခံစားရမယ်။နေ့ချေသွားကြမယ်။နောက်ဒီတရုတ်ကိုဒီကနေလျှက်စစ်တာကတွေထုတ်မယ်ဆိုတာမျိုးပေါ့။ကျွန်တော်တို့နောက်ပိုင်းမှာတည်ရတော့ဆိုတရုတ်ကလည်းစွန့်ရင်ထိုက်တယ်တော့ပြည့်စုံနေပါပြီနော်။အဲ့တော့ဒီဟာကိုလည်းဆက်လက်မှတ်တက်ကြည့်ခုနပြောတဲ့အဲဒီ PSC တခုတည်းတော့ဟုတ်ရလားလို့တည်ရတော့ဖြစ်လာပါလေ။နောက်ချက်ကဒီကြော်ရင်းကြီးကလေဟဲ့လားဖြစ်လာမဲ့ဒီခုနအကျိုးဆက်တွေပေါ့လေ ကျွန်တော်မြေပြင်နေတိုင်းကြတဲ့ကျွန်တော်ဒီဒီဝေါမြားဆိုတဲ့အဒီအရီအနောက်ဆက်ဟာတာတွေဖြစ်လာမဲ့ဟာတွေနောက်နောက်ကိုခုနဒီ climate change လို့ခေါ်တဲ့ကမ္ဘာမှာလည်းရာသီဥတုပြောင်းလဲတဲ့အကျိုးဆက်တွေဒီချေချာပူလာတာတွေတော်တော်ကြီးပြောင်းပြီးနေရပြီဒါလည်းမှမဒီဆယ်လို့လို့ရလာတဲ့အကျိုးတွေရှိတယ်လို့ဒီခုနအဖြစ်တွေလည်းပုံများပါတယ်ဒီကြီးနိုင်ငံတွေရေကတာဒီဆယ်တွေကျုပ်ပြတာတွေပါလဲဒါသာရကရှိပါတယ်အဲ့တော့ဘာလို့ကြီးဆုံးရင်နေရလဲရလာမဲ့ရလက်တဲ့လာဒီပူပါရတဲ့အားလည်းပုံများတယ
်ဟုတ်ကဲ့
ဒီတော့ကျွန်တော်တို့ကကန့်ကွက်နေရတာဖြစ်ပါတယ်နောက်ပြီးကျွန်တော်တို့နဲ့အိန္ဒိယနိုင်ငံဖြစ်တဲ့ရေရှည်နှစ်ပေါင်းတလာကျွန်တော်တို့ဒီနောက်နှစ်ပေါင်းများတော်ရည်ဒီဆက်လက်ရှင်တန်နေကြမယ်အိန္ဒိယနိုင်ငံဖြစ်တဲ့သူတို့ဘက်ကကျွန်တော်တို့နားလည်ရပါတယ
်ခုနပြောတဲ့အထက်မှာအဲဒီဆရာစစ်တခုရဲ့တောင်မှဟုတ်ရလားလို့စံပြရှိရဆိုတော့အဲဒီဘာများဖြစ်နိုင်သေးရလို့ဆက်ယူဆပါလဲ
ကျွန်တော်တို့ကလည်းဒီနေရာတွေကဟိုအသေးစိတ်ကိုယ်တိုင်ကလည်းအများရောက်နေတဲ့နေရာတော့တော်တော်တည်ကြတာတော့ဗျာဒီကာလတဝိုက်မှာတော့ဒီလုပ်ငန်းကိုဖြည့်ပြီးရတော့တော့အကြမ်းကြီးတော့တော့တော့မင်းရတဲ့ဒေသတွေရောပါဝင်ပေါ့အဲ့ဒီကတော်တော်တရားသားတွေအများကြီးပါသွားပြီးဒီကြားအကြောင်းရည်နာတွေအများကြီးပါသွားပြီးဒီအသေးစိတ်ကကျွန်တော်တို့ကတက်တော့တော့တည်ကြတယ်ဗျာအပန်ပို့တယ်လေရှင်နာတောင်းဝတက်တယ်ရတော့အများကြီးတရားမှုမျိုးဆိုနေရောက်သွားတယ်အဲ့ဒီလိုရောက်တဲ့ချိန်မှာကျွန်တော်တို့မသိသေးတဲ့အခြားဓာတ်ပတ်ထုတွေလည်းအများကြီးတိုင်ရှိနိုင်တာပေါ့ဘာလို့အဲ့လိုနောက်ဆက်တွေတန်တရားဖြစ်ပေါ်ရတယ်အခြားစီမံကိန်းတွေမှာအများကြီးပြန်ကြားနေရတာရှိတယ်ဒီလုံငန်းကိုအကြောင်းပြုပြီးဟိုဝင်ရောက်လာမဲ့အခြားနောက်မမြော်မနိုင်တဲ့ဒီချိုးဆက်တွေလည်းအများကြီးရှိတယ်လို့ကျွန်တော်ယုံကြည်ထားပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီစီမံကိန်းကိုကနဦးလက်မှတ်ရေးထိုးသဘောတူကြတဲ့လူတွေဟာဒီလောက်တန်ဖိုးရှိတဲ့မြန်မာနိုင်ငံရဲ့ယန္တနာရွှေမြေကိုဒီလောက်ဈေးပေါ်ပေါ်နဲ့ပေးဖို့ဆိုတာဒီလောက်တန်ဖိုးရှိတာအခုဆရာတို့ထောက်ပြနေတဲ့ကိစ္စတွေကိုသူတို့မစဉ်းစားခဲ့လေသလားသူတို့မဟုတ်ဘယ်လိုအကျိုးအမြတ်များသူတို့ရခဲ့လို့ဘယ်လိုသဘောတူညီချက်များရှိခဲ့လို့များပေးခဲ့လေသလဲဆိုတာကျွန်တော်မျက်နှာစိတ်ဝင်စားပါတယ်အဲ့ဒါက
တော့အခုဒရင်ထဲမှာတော့တွေ့ရတယ်ဗျာဒီစီမံကိန်းတွေကိုအဲ့ဒါဒီအဘိဓမ္မာကချင်းကအဲဒီပုံကိုယ်တွေတော့မှလက်ပေးလိုက်ရည်ဒုက္ခရယ်ဆိုတာမျိုးတွေကပြန်ပေါ်ပြနေရတယ်ရှိတယ်ဒါတွေကတကယ်အဲဒါဆိုကျွန်တော်တို့ယုံကြည်ပါတယ်အဲ့တော့တူးချင်းချိုးစည်းဝါးတွေရသွားနိုင်ပါတယ်အများကြီးချိုးစည်းဝါးတွေအဲဒီချိုးစည်းဝါးဒီပေါ်မှာလာတော့တော့တက်ပြီးတော့လေအဲဒီနေ့ပေါ်မှာအဲ့ဒါခေါင်းကြီးရတယ်ရှင်းနေတယ်နောက်တစ်ခုကတော့ပြီးလို့ရဲ့ဒီပါဝါကိုအဲ့ကာလမှာရှိတယ်အစိုးရကအမေရိကန်ပါဝါချားနိုင်ငံတွေပေါ်မှာအဲ့ဒါဒီကိုဘက်ကနေမဟာမိတ်ကြီးအဲဒီရက်ပြည်နိုင်တဲ့ဒီကာဘာယူရမယ်အဲ့အကူအမဲအနေထားမျိုးနဲ့ဒီရဲ့ပါဝါကိုလည်းယူနေမှာဒီနဲ့ပတ်သက်လို့တက်နေရပါလိမ့်။ဒါဒီနဲ့မှာဘယ်လိုပဲရှိရှိပြင်ပန်းမှာတော့ဟလာခေါ်ရပြတဲ့သဘောတူညီရာတွေခေါင်းငိမ့်တာတွေဒီနဲ့ကာလာနီလုပ်တာတွေဒီချေချိုးပြီးတော့အကြည့်မှာပေါ့လက်ရှိအာလာဒီနေရီပေါ်မှာနဲ့အဲ့ဒီပေါ်မှာရနိုင်တဲ့အကျိုးမြတ်တွေပေါ်ပဲဟလာများတော့လူတည်ကြတယ်လို့ပဲကျွန်တော်ကတော့အဲ့လိုပဲတုံ့တက်ပါ
အခုခါမှလည်းနိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်ဟာစိတ်မကောင်းလှပါဘူးအထူးသဖြင့်အနောက်နိုင်ငံတွေဘက်ကစီးပွားရေးအရင်းနှီးမြှုပ်နှံမဲ့ကိစ္စတွေမှာမြန်မာနိုင်ငံရဲ့လူခွင့်ရေးတွေဘာညာထောက်ပြပြီးတော့သူအမျိုးမျိုးပြောနေကြပါတယ်ဒါကြောင့်လည်းပဲတရုတ်ဥပမာပို့ပြီးတော့မိခုသတဲ့မိခုနေရတယ်လို့သုံးသပ်နေကြတဲ့အခြေအနေဖြစ်ပါတယ်ဒီအခြေအနေမျိုးမှာတော့အဲ့တော့မြစ်ဆုံကိုဖျက်သိမ်းဖို့ပြင်ဆင်ဖို့ဆိုတာဖြစ်နိုင်မှာမလားကြာကြီး
အဲ့ဒါတော့ကျွန်တော်တို့လူလူကောင်းဆောင်နဲ့ကျွန်တော်တို့ TV ပါတီကိုယုံကြည်ရပါဗျာဒါဆိုတော့ဒါတွေကလက်ရှိဒီမြေသားမျိုးဒီဘောကျူအားရရတယ်အမိသားမတိုင်းကြီးရဲ့ဒီဟာဒီပေါ်မှာဒီမြေသားဒီဘောကျုပ်ကခေါင်းဆောင်လေးဒီလူအောင်တော်ဆက်ကြည့်ပါမယ်ဒါလေးနဲ့ပတ်သက်လို့တို့ကလည်းဒီဟာတော့သဘောထားရရှိကြတာပါပဲအဲ့တော့ခုကာလမှာတော့မှန်တယ်နိုင်ငံတကာတရားတွေတိတ်ကြီးနေတဲ့ခါမှာတင်းနဲ့ကျွန်တော်ဆက်ဆံရေးရအံတန်ကိုပါနိုင်ရမယ်ဒါကိုကျွန်တော်လက်ခံတယ်အဲ့ဒါဒီအရက်ထဲရလို့ဟိုတာမန်မျိုးလုံးမျိုးတာမန်တို့ညံမျိုးမဖြစ်နိုင်ဘူးကျွန်တော်တို့ဒါကိုနားလည်ပါတယ်ခေါင်းဆောင်လေးရဲ့လေးမှပါနိုင်တဲ့ကြွက်တင်တဲ့တင်ငါးပြည်ဟာနဲ့တွားရမယ်ဆိုတော့ကျွန်တော်လက်ခံပါတယ်ဘုတော်လည်းပဲအခုနိုင်ငံတကာကဖြစ်မှန်တွေကိုပုံပြပြတော့မှအဲ့တော့ဒီတော့ဒီအနောက်အရာစုကဒီနေရာမှာတော့ဒီဒီကျွန်တော်ရခိုင်ဒေသပေါ်မှာအခြေခံပြတော့ပေါ့လေအကြီးကျယ်ဆွဆွဲနေရတယ်အကြီးကျယ်ကိုခုနတချို့အရာလာတို့တော့တဲ့ပို့ပြတော့မှာကျွန်တော်ပေါ်မှာအဲ့ဒါဒီဆိုရင်လည်းဒီနေရာလေးပေါ်မှာဒီနေရာကိုကာနိုင်ဖို့အတွက်ဒီလိုမျိုးကြည်လင်မှုတဲ့လဲလဲနေဆိုတာမျိုးတော့အဲ့ဒီဒီချက်ချက်နဲ့မစင်စားဘူးဆိုတော့ကျွန်တော်ယုံကြည်တယ်ဒီချက်ချက်နဲ့စင်စားဖို့လည်းမဖြစ်နိုင်ပါဘူးနော်ဒီလိုမျိုးကဒီဒီတစ်ခုတည်းပေါ့ပေါ့တခြားလုပ်ငန်းတွေလည်းလုပ်ကြအောင်ပေါ့ကျွန်တော်ကအိန္ဒိယနဲ့ဒီလိုအမ်ဒါရီယာကြီးတဲ့နိုင်ငံနဲ့နိုင်ငံကြားမှာရှိပါတယ်ကျွန်တော်တို့ကိုကူညီတဲ့ဒီလိုလည်းရှိပါတယ်ကျွန်တော်တို့နိုင်ငံကလည်းအများကြီးလားရှေ့မှာအနာဂတ်တော့မြန်မာကျက်တွေအများကြီးရှိပါတယ်အဲ့တော့ဒီတစ်ခုလေးနဲ့တော့စားထိုးနိုင်မယ်လို့ကျွန်တော်မယုံကြည်ပါဘူ
းနောက်ဒီအမေရိကန်မှာအခြေစိုက်တဲ့ Stimson Institute ကဒုတိယအကြီးအကဲကကျွန်တော်တို့ပြောပြပါတယ်ဒီမြစ်ဆုံအတွက်စိုက်ထားပြီးတဲ့အရင်းအနှီးကတော်တော်ဝင်နေပြီဖြစ်တယ်ဆိုတော့ဒီအရင်းအနှီးကိုပြန်ပြီးအမ်းနိုင်ရင်ဖြစ်စေသူတို့မဟုတ်ဆက်လုပ်ရင်ဖြစ်သဘောတူမှုတစ်ခုခုမလုပ်ရင်တော့တရုတ်ကနောက်ဆုတ်နိုင်မှာမဟုတ်ဘူးလို့သူကသုံးသပ်ထားတာရှိပါတယ်ဆိုတော့အဲ့ဒီကုန်ကြထားတဲ့အရင်းအနှီးကိုပြန်အမ်းနိုင်မဲ့အခြေအနေတော့ရှိပါလားအဲ့လိုတော့လုံးဝလို့ထင်ပါလား
ချက်တော်တဲ့နိုင်ငံဆိုတော့ပြောပြမလို့ပေါ့ဗျာဒီဘက်တဲ့ပမာဏဟိုလားဒီဘေးဥပဒေဆိုတော့ကြော်စားပြလိုက်တာပေါ့ဒါဆိုကျွန်တော်နိုင်ငံကပုံပြတဲ့ပါကျွန်တော်နိုင်ငံမှာတကယ်လည်းလာညီငယ်ရေးတော့လည်းကြိုးပမ်းနေရတယ်ဆုံးယူနေတဲ့အလားကျွန်တော်တက်တော့နဲ့ပြန်စားတဲ့တွေလည်းပြန်ပြီးဖြည့်ပြီးနေရတယ်ဒီလိုကလာမှာကျွန်တော်တို့ရော့အင်းလို့ပြီးနိုင်မှာမဖြစ်ဘူးတော့ပြီးနိုင်ဖို့လည်းအကြောင်းမရှိဘူး ဆိုတော့တခုလည်းကြည့်တယ်ပေါ့ဒီအစိုးရရဲ့တချို့လုံဆောင်ချက်တွေပေါ်မှာနိုင်ငံကြီးသားပြည်သားဆိုတဲ့ဒီအစိုးရကမိမပန်းနာဆိုတဲ့နိုင်ငံငင်းနဲ့ချို့ဟာတွေတော့ကနအစားတို့ရော်တာတွေတော့ရှိကောင်းရှိနိုင်တယ်အလို့ဆိုတော့ရော်ဖို့တည်းမဖြစ်နိုင်ပါဘူးနော်တစ်ခါကကျွန်တော်တို့နိုင်ငံရဲ့ GDP မလိုတော့ဘူးဆိုတာတော့ပြည်ပတူပြည်ပပေါ့ဗျာသူတို့ပြည်သူတွေကကျွန်တော်ဘဝပြည်သူရဲ့ဌာနကိုလည်းကြည့်ရတယ်ဘဝပြည်သူပြည်သူရဲ့အကြီးအကဲတွေတိကျဆိုရတယ်ပဲဒါကျွန်တော်တို့နိုင်ငံရဲ့ပြည်သူတွေအတော်ဒါတော့မှာမရှိပါဘူ
းဟုတ်ကဲ့နောက်တစ်ခါလူထုရဲ့သဘောထားတကယ်တော့တရုတ်နိုင်ငံကို၌ကဒါကွန်မြူနစ်ပါတီတပါးရီအာနာရှင်စနစ်နဲ့အုပ်ချုပ်နေတာသူတို့တိုင်းပြည်မှာလည်းပဲလူထုဆန္ဒကိုကိုးစားပြုရဲအစိုးရတော့မဟုတ်ဘူးပေါ့ခင်ဗျာဒါပေမဲ့မြန်မာပြည်သူတွေကတော့ဒီဟာကိုဆန့်ကျင်လာကြမှာပါပဲစေစေကြကြအရင်ကလည်းဆန့်ကျင်ကြရတယ်ဆိုတော့မြန်မာပြည်သူတွေအုံကြွဆန့်ကျင်မှုကဘယ်လောက်ထိထိရောက်နိုင်မယ်လို့ဆရာထင်ပါလဲ
သူတို့လည်းပဲမျက်စိနာမိုးပါဘူးကသူတို့ရဲ့စက်တွေနည်းစစ်တယ်အမှန်တကောင်းနေတာပဲနိုင်ငံတကာမှာလည်းသူတို့ကကမ္ဘာဒေါ်လာမှာကိုအဲတရုတ်ရဲ့စီးပွားရေးနဲ့ဒီတခြားအဲဒီ ID ရောအကုန်ထုတ်ပေါက်ပြီးတော့ဝင်ရောက်ထားတာပဲအဲကျွန်တော်နိုင်ငံရဲ့သဘောထားကိုသူတို့ကဒါပမာဏကလက်ခံမယ်ဆိုရင်ပြီမတိတာနိုင်ပါတယ်ဟုတ်လားဒီပြီးနိုင်တဲ့ပုံမှာဒီရှိကျိုးစုပေါင်းကိုညော်ဖို့ပြောမှာဟုတ်လားနောက်သူတို့လိုချင်တဲ့ဈာကျိုးပြတယ်လေဒါဗမာပြည်မှာအများကြီးပါသေးတယ်အဲ့တော့ဒီအတွက်တွေလည်းလက်ရှိကိုလားဒီ gas နဲ့ပတ်သက်တာတွေဒီမှာ pipeline နဲ့ပတ်သက်တာတွေဒါအများကြီးသူတို့ရှိနေတာပေါ့ဗျအဲ့တော့တကယ်လို့ဒါ level လို့ဟာမျိုးတွေလားကြီးကြီးစီမံကြီးကြီးဒါမဖြစ်မနေကိုသူတို့အကျိုးပြတယ်ရနေကြအဲ့တော့ဆက်ပြတော့မှအဲဒီလူနဲ့ကြီးကြီးဆက်သွားကျင်တယ်ဆိုရင်တော့ဒီမြစ်ဆုံလို့ဟာမျိုးပေါ်မှာတော့ခုနကပြောတဲ့ဒီတဘောလားမျိုးထားလို့မရပါဘူ
းအဲ့ဒါမြစ်ဆုံရဲ့အနာဂတ်ကိုဘယ်လိုစဉ်းစားမိပါလဲလူလူကတော့အစိုးရကတော့ဒီဟာကိုပြုပြင်ဖို့ပြောင်းလဲဖို့တနည်းဒီဖုံလန်းလွှဲဖို့အနည်းနည်းနဲ့ကြိုးစားနေကြပါတယ်ဒီဟာအောင်မြင်မဲ့ထင်ပါလားသူတို့မဟုတ်တရုတ်သဘောကျလုတ်ကန်ခွင့်ရရှိသွားလိမ့်မယ်လို့ထင်ပါလားဆရာဘယ်လိုမြင်ပါလဲ
လွယ်လကူဆုံးသတ်သွားမယ်ကိစ္စလို့တော့မမြင်ဘူးပေါ့လေအဲတိုးတော်လည်းပဲအဲကျွန်တော်တို့ကအဲ့လိုဆိုလို့ဟလာစွန့်လို့ပို့တော့ကြောင်းမရှိပါဘူးကျွန်တော်တို့အားလုံးကကြွကြော်ခဲ့ကြတယ်ကျွန်တော်မန်လေးက AR ညက်ကမ်းပေးပါသေးတယ်ရည်ရည်တကယ်ချက်ပါအများအားဖြင့်အယောက်ဒီမြစ်ဒီမှာမနေလဲပဲဒီဒါအမိအယောက်ဒီကိုတန်ဖိုးတတ်ကြပါတယ်အဲ့တော့ဒီမြစ်ဆုံစီမံကိန်းဒီအယောက်ဒီအတွက်ဒီပန်းနောက်ချက်တဲ့ဆိုရင်ကျွန်တော်တို့အားလာကိုကန့်ကွက်ဖို့ဒါကျွန်တော်တို့ရဲ့တာဝန်ပါပဲဒီကန့်ကွက်မှုကိုလေးစားလိုက်လာဖို့ကတော့ဒီလူတောင်တထိုင်နဲ့ဒီလူဆိုရတဲ့တာဝန်ပါပဲအဲ့ဒီအစားအဖယ်သေးလေးတွေစောင့်နေတဲ့ဆိုတာမျိုးတွေလည်းပြည်အချင်းတွေတင်ပြနေရတယ်ရှိပါတယ်ဒါတွေလည်းအကောင်းအကျိုးဟဲ့လားအကြောင်းအကျိုးတွေအစိုးအကောင်းတွေကိုလည်းကျွန်တော်တို့ကအဲ့လိုဝင်မြောက်ပြောမှာဒါတွေတကယ်ဖြစ်မယ်ဆိုရင်တော့ကျွန်တော်တို့ဝိုင်းစဉ်းစားကြတာပေါ့ဆိုတော့လည်းအဲ့ဒါအရင်အစိုးရလက်ထက်ကချုပ်ထုတ်ခဲ့တဲ့ဒီမြစ်ဆုံစီမံကိန်းကတော့ဖြင့်ဘာမှလည်းတိတိပပကြည်ကြဲပြတ်ပြတ်လည်းမတိခဲ့ရသလိုခုထိလည်းမတိရသလိုအဲ့ဒီကဖြစ်လာမဲ့အကျိုးဆက်တွေကိုပညာရှင်တွေနဲ့ထောက်ပြတာတွေရောကျွန်တော်တို့နားလည်နိုင်တဲ့များတွေရောဆိုရင်တော့ AR မြစ်ကိုဒီပါနောက်ဆက်ပြီး AR မြစ်ထိတ်သုံးသွားမဲ့အရေးကျွန်တော်တို့နိုင်ငံအတွက်အမှန်ကြီးမားတဲ့အဆိုးကျိုးတွေဖြစ်လာမဲ့အရေးဖြစ်တဲ့အတွက်ကျွန်တော်တို့ဒါကိုမမိတ်ပဲသုံးတက်ကွက်သွားရမယ်ဒါကိုလည်းပဲတာဝန်ရှိတဲ့နိုင်ငံတော်အကြီးအကဲအစိုးရတွေကတော့ဖြစ်မိမပန်းနှပ်စွာနဲ့ဟဲ့လားဒီတစ်ခါကချစ်ချည်မပြတ်စေဘဲနဲ့ကျွန်တော်တို့ဒီဟာတွေကိုဆောင်ရွက်သွားမယ်လို့ကျွန်တော်တို့ယုံကြည်တယ်။လုံးဝတဲ့ကိစ္စတော့ရောဒီခွန်သွားတယ်လွယ်တဲ့ကိစ္စမဟုတ်ဘူးဆိုတော့ကျွန်တော်တို့လက်ခံပါမယ်။
တော်ရရှိမြတ်ခင်ဗျာလူသမိုင်းမှာတာဝန်ရှိတဲ့လူတွေတရက်မှားခဲ့ရင်နောင်လာနောက်သွားတွေတစ်ဆက်လိုက်လို့မမီတော့တဲ့ဖြစ်ရတဲ့အများကြီးရှိခဲ့ပါတယ်။ဒီလိုဖြစ်ရမျိုးတွေမကြာခဏဖြစ်တတ်တဲ့မြန်မာနိုင်ငံမှာမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးအလားတူဆက်မဖြစ်ရလေအောင်ကြိုးပမ်းကြလိမ့်မယ်လို့ယူဆမိရောက်ပါခင်ဗျာကျေးဇူးတင်ပါတယ
်စိန်ယောင်စုတဘာဝပါဝန်ကျင်ထိန်းသိမ်းရေးအဖွဲ့ဝင်မင်းထက်ညင်းညက်နဲ့ဥကြိုစံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ကြရတာပါအခုဆက်ပြီးတော့လာမယ့်စနေညတိုင်းရိုက်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုတင်ပြပေးလိုပါတယ်ရှင်
တော်ရရှင်များရှင်ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရေအားလျက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြမဆူရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ပဝင်းကျင်တဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေခြုံနေရတဲ့မြစ်ဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစာတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြစ်ဆုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမန်ရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကို ကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်။
ကျွန်တော်ရနိုင်ပါ UAE ရဲ့တပတ်တွင်အောက်စားသတင်းတွေကိုတင်ဆက်ပေးပါမှာဖြစ်ပါတယ်။ Australian Open Tennis ဂျိုင်းပွဲမှာတော့ Djokovic က9ချိန်မြောက်ဘိုးဆွဲပြီးတော့အများဆုံး3ချိန်တင်လိုက်သလိုဂျပန်က Naomi Osaka ကလည်းအာရှတိုက်သားတွေထဲမှာပထမဆုံးကမ္ဘာအဆင့်တက်ကစားသမားဖြစ်လာခဲ့ပါတယ်။ England FA ဖလားဘောလုံးပွဲမှာတော့ Manchester United အသင်းက Arsenal ကိုအနိုင်ရသွားပါတယ်။ကြီးစားဘောလုံးသမားဖြစ်ဖို့ကြိုးပမ်းနေတဲ့ Olympic နဲ့ကမ္ဘာပြေးခုံပြချန်ပီယံဟောင်းယူဆိန်ဘိုလ်ကတော့အောက်စားသမားဘွားကနေအနားယူပြီးဆိုပြီးတော့ပြောလိုက်ပါတယ်ဒီလိုတစ်ပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ Australian Open Tennis ဂျိုင်းပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီတနင်္ဂနွေနေ့ကကစားခဲ့တဲ့အမျိုးသား Final မှာတော့ကမ္ဘာစင်တစ် Novak Djokovic နဲ့အဆင့်နှစ် Rafael Nadal တို့ဘောလုခဲ့ကြတာပါသူတို့နှစ်ယောက် Melbourne မြို့က Rod Laver ကွင်းကြီးမှာဘောလုကြတာမှာတော့ Djokovic က Nadal ကို 6-3 6-6 နဲ့3ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ကမ္ဘာအဆင့်တက်တဲ့အဆင့်တို့ပေါ်လူကြတာဖြစ်လို့ပရိသတ်ဒီအနေနဲ့အခုတည်းပို့ပြီးတော့အကျိန်းနဲ့ဖြစ်မယ်လို့မျောလင်းခဲ့ကြပြီးမယ်လေဂျိုကိုဗစ်ရှာဒီဘက်မှာအမားနိုင်ခဲ့ပြီးတော့နဒါလ်ရဲ့ service ကိုလည်း၅ချိန်အနိုင်ရိုက်ပြီးတော့နဒါလ်ကတော့အမားတွေများခဲ့တာကြောင့်ဂျိုကိုဗစ်ကိုမရှင်နိုင်ပဲ၃ပွဲပြတ်ရှုံးသွားခဲ့တာဖြစ်ပါတယ်ဂျိုကိုဗစ်အတွက်တော့ဒါဟာ Australian Open ကို9ချိန်မြောက်နိုင်ရတာဖြစ်ပြီးတော့အများဆုံး3ချိန်တက်လိုက်တာလည်းဖြစ်ပါတယ်ကူလို Australian Open ကို3ချိန်တက်နိုင်ရလိုက်တာနဲ့ပတ်သက်ပြီး Djokovic ပြောတာကတော့
under the circumstances in playing against Nadal
ဒါကကျွန်တော်ရဲ့အောင်မြင်မှုတွေထဲမှာထိတ်ဆုံးမှရှိပါတယ်အခုလိုအခြေအနေမျိုးမှာ Nadal နဲ့တိတ်ကိုအရေးကြီးတဲ့ပွဲကိုကစားရတာဘာနဲ့မှမတူပါဘူ
း Djokovic ကပြီးခဲ့တဲ့ Wimbledon နဲ့ American Open တွေလည်းနိုင်ခဲ့တာကြောင့်သူ့အတွက်တော့ဒါဟာ Grand Slam ကို3ခုဆက်တိုက်နိုင်ရတာဖြစ်ပါတယ်အခုဆိုရင်တော့ Djokovic စုစုပေါင်းGrand Slam 15ချိန်အနိုင်ရထားပြီးဖြစ်တဲ့အတွက် American က Pete Sampras ကိုကျော်ပြီးတော့အမျိုးသားဘက်မှာတတိယအများဆုံးရတဲ့သူဖြစ်လာပါတယ်။အမျိုးသားဘက်မှာတော့ Federer ကအချိန်20နဲ့ Nadal က18ချိန်ရထားတာဖြစ်ပါတယ်ဗျာ။မျိုးသမီးဘက်မှာတော့ဂျပန်နိုင်ငံက Naomi Osaka အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။မျိုးသမီးတူးချင်း Final ကိုစနေနေ့ကကစားခဲ့ကြပြီးတော့ဂျပန်က Naomi Osaka နဲ့ချိတ်နိုင်ငံက Petra Kvitova တို့ဘောလုခဲ့ကြတာပါ။ပထမပွဲကတော့ Osaka က6-6 နဲ့နိုင်ပြီးတော့ဒုတိယပွဲမှာအိုဆာကာဟာ၈ရာနေဥဆောင်နေပြီးတော့မှကဗစ်တိုဘောကပုံကားနဲ့ပြန်နိုင်ပါတယ်။ဒါပေမဲ့တတိယပွဲမှာတော့အိုဆာကာက6-0နဲ့အနိုင်ရပြီးတော့ Australian Open Champion ဖြစ်သွားပါတယ်။အခုလို Australian Open Champion ဖြစ်လာတာနဲ့ပတ်သက်ပြီးအိုဆာကာပြောတာကတော့
It means a lot. I think moments like this are what you train for.
ဒါကမှတော့တိတ်ပြီးတော့အတိတ်ပဲရှိပြီးတော့အရေးကြီးပါရဲ့ရှင်။ဒီလိုမျိုးအနိုင်ရဖို့ခလေးဘွားတွေကကစားပြီးတော့လေ့ကျင့်ကြရတယ်။ Grand Slam တန်ပွဲတွေမှာကစားပြီးတော့မှနောက်တစ်ကြိမ်ထပ်ပြီးတော့အနိုင်ရတာကအိမ်မက်တွေတကယ်အကောင့်ထဲပေါ်လာတာ
ပါ။ Osaka တော်တော်ဒါဟာ Australian Open ကိုပထမဆုံးကြိမ်အနိုင်ရတာဖြစ်ပြီးတော့သူ့အတွက်တော့ဒုတိယမြောက် Grand Slam ဖြစ်ပါတယ်။ Osaka ဟာ Australian Open ကိုနိုင်လိုက်တဲ့အတွက်တင်းလာနေကစပြီးတော့ကမ္ဘာအဆင့်တက်ဖြစ်လာခဲ့ပြီးတော့အာဆတ်တိုက်ကတင်းနစ်ကစားသမားတွေထဲမှာမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါပထမဆုံးကမ္ဘာအဆင့်တက်ကစားသမားဖြစ်လာတဲ့သူဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေမှာတော့ FA ဖလားဘောလုံးပွဲတွေကိုဒီဘက်မှာကစားခဲ့ကြပြီးတော့ Manchester United နဲ့ Arsenal တို့တွေ့ခဲ့ကြပါတယ်။ Arsenal ခွင့်မှာဖိခဲ့တဲ့တောက်ကြနေကကစားတဲ့ဒုထအဆင့်ပွဲစဉ်မှာတော့ Manchester United အသင်းက Arsenal ကို 3-2 နဲ့နိုင်ပြီးတော့နောက်တစ်ဆင့်တက်သွားပါတယ်။ Arsenal ကစားသမား Hong Sanchez ကဂိုးသမားကိုလိမ်ပြီး Man U အတွက်ပထမဂိုးသွင်းခဲ့ပြီးတော့ဒုတိယဂိုးကိုတော့ Lingard ကသွင်းခဲ့တာပါ။ Arsenal က Lacazette ကပထမပိုင်းကနေမှပြန်ချေခဲ့လို့ Arsenal အတွက်မျောလင့်ချက်ရှိခဲ့ပေမဲ့ဒုတိယပိုင်းမှာတော့ Martial ကကိုယ်တော်စီကနေပြန်ထွက်လာတဲ့ဘောလုံးကိုပိတ်သွင်းခဲ့လို့နောက်ဆုံးမှာမန်ယူက 3-2 နဲ့နိုင်ပြီးတော့နောက်တစ်ဆင့်တက်သွားပါတယ်။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့မန်ယူခွင့်လဲကစားသမားပေါ့ဘယ်ကတော့
I think we did a great performance again. We did a great we know
ကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့တယ်လို့ထင်ပါတယ်။ကျွန်တော်တို့အနေနဲ့သူတို့ကိုဘယ်လိုအထိနာအောင်လုပ်ရမယ်ဆိုတာသိပြီးအဲ့ဒီအတိုင်းလုပ်နိုင်ခဲ့တာပါ။ကျွန်တော်တို့ခက်မြန်မြန်ပဲ2ဂိုးသွင်းနိုင်ခဲ့ပါတယ်။တကူပြန်ပေးခဲ့ရပေမဲ့ကျွန်တော်တို့ထိန်းကစားနိုင်ခဲ့ပါတယ်။သူတို့ကဒုတိယပိုင်းကျွန်တော်တို့ကိုဒုက္ခပေးနိုင်ခဲ့ပြီးရိုမဲရိုကလည်းကာကွယ်နိုင်ခဲ့တာပါ။ဒါပေမဲ့ကျွန်တော်တို့ပုံမှန်အတိုင်းကစားပြီးတော့သူတို့ကိုတိုက်စစ်ဆင်နိုင်ခဲ့သလိုခံစစ်ပိုင်းကိုလည်းကောင်းကောင်းကစားနိုင်တာကြောင့်ကျွန်တော်တို့နိုင်ခဲ့ပါတယ်။
ဒါဟာမန်ချက်စတာယူနိုက်တက်အသင်းအတွက်တော့ယာယီနီးပြတဲ့အိုလီဂါနာဆောရှယ်လက်ထက်မှာချစ်ပွဲစတဲ့အနိုင်ရတာလည်းဖြစ်ပါတယ်ခင်ဗျာ။မော်နာကိုအသင်းကတော့တီယရီအွန်ရီကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပါတယ်။မော်နာကိုအသင်းဟာအွန်ရီလက်ထက်မှာတိုင်ပွဲအလုံးမှာ၅ဘွဲ့သာအနိုင်ရပြီးတော့ပြင်သစ်ပထမတန်းအမှတ်ပေးပွဲမှာလည်းတန်းစင်းစုံမှာရုန်းကန်နေရတဲ့အတွက်သူ့ကိုနီးပြခန့်ပြီးသုံးလချာမှာနီးပြဖြစ်ကနေထုတ်ပယ်လိုက်တာပါ။မော်နာကိုကအွန်ရီကိုထုတ်လိုက်ပြီးသူ့နေရာကိုအရင်နီးပြဟောင်းလီယိုနာໂດဂျာဒင်းကိုပြန်ခန့်လိုက်ပါတယ်။ဂျာဒင်းနဲ့နနစ်ခွဲစာချုပ်ထုတ်လိုက်တာဖြစ်တယ်လို့မော်နာကိုအသင်းကကြေညာလိုက်ပါတယ်။ဘောလုံးသမားအပြောင်းအရွှေ့သတင်းမှာတော့ပြင်သစ်နိုင်ငံကမာဆူအသင်းကနီးစ်မှာကစားနေတဲ့အီတလီတိုက်စစ်မှူးဘာလော်တယ်လီကိုခေါ်လိုက်ပါတယ်။ဘာလော်တယ်လီဟာနီးစ်မှာနီးပြဗီယာရာနဲ့အဆင်ပြေဖြစ်လို့နီးစ်အသင်းနဲ့စာချုပ်ကိုဖျက်သိမ်းလိုက်ပြီးတော့မာဆူအသင်းကအခုလိုတိုက်စစ်ကိုအားဖြည့်ဖို့ခေါ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ဘဝအမြန်ဆုံးလူသားယူဆိန်ဘိုဟာအောက်သားလောကကနေလုံးဝအနားယူလိုက်ပါပြီ။ပြေခုံပြေတိုင်ပွဲတွေကနေ2019မှာအနားယူခဲ့တဲ့ယူဆိန်ဘိုဟာပြေခုံပြေကနေအနားယူခဲ့ပြီးတဲ့နောက်ကျေးစာဘောလုံးလောကကိုဝင်ရောက်ဖို့ကြိုးစားခဲ့တာပါ။သူဟာနော်ဝေးနဲ့ဂျာမနီမှာလေ့ကျင့်မှုတွေလုပ်ခဲ့ပြီးတော့ဩစတြေးလျအေလီကာဆန်နိုကုစ်မာရီနာအသင်းမှာလည်းနှစ်လလောက်အသင်းနဲ့အတူလေ့ကျင့်ပြီးတော့အဆန်းကစားခဲ့ပါတယ်။ဒါပေမဲ့သူနဲ့အသင်းကြောင်းမှာစာချုပ်ကိစ္စသဘောတူညီမှုမရခဲ့တာကြောင့်ဆက်မကစားပြတ်တော့ပဲအခုချိန်ထိအသင်းရှာမတွေ့ပဲဖြစ်နေတာပါ။ဒါကြောင့်သူ့ရဲ့ကစားသမားဘဝဟာပြီးဆုံးသွားပြီဖြစ်ပြီးတော့တခြားစီးပွားရေးလုပ်ငန်းတစ်ခုကိုလှုပ်ဆောင်သွားမယ်ဆိုပြီးတော့ဘုတ်ကပြောကြားလိုက်ပါတယ်နော
်။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြတာပါ။VOA ကထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
နေနေညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်ကြတာပြီမနေ့ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့် VOE အစီအစဉ်တွေမှာဥကြုံစံတာရဲ့မြန်မာရေးတုံသက်ခြင်းနဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်ရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်။
ဗင်နီဆိုလာမှာနိုင်ငံရေးပြဿနာတွေကိုတိုက်ခတ်နေတဲ့ဆွေးနွေးဖြစ်ရှင်းသွားဖို့သမ္မတနီကိုလတ်စ်မာဒူရိုကဆန္ဒရှိနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းနောက်ထပ်တစုံတရာမထုတ်ပြန်မချင်းအမေရိကန်နိုင်ငံသားတွေဗင်နီဆိုလာကိုခီးမသွားဖို့လည်းတတိပေးခဲ့တာပါ။တိုက်ခတ်အင်အားစုတွေနဲ့ဆွေးနွေးဖို့နဲ့လွတ်တော်ရွေးကောက်ပွဲတွေအချိန်ဆကျင်းပဖို့အသင့်ရှိတဲ့အကြောင်းဗင်နီဆိုလာသမ္မတရဲ့ကမ်းလှမ်းချက်ကိုရည်ညွှန်းပြီးဒီနေ့စောပိုင်းမှာပဲသမ္မတထရန့်က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဥရောပသမ္မတ EU ကနေပြည်ထောင်ထွက်ပြီးနောက်ပိုင်းနှစ်ပတ်လိုက်နာရမယ့်သဘောတူညီချက်တွေကိုပြင်ဆင်ဖို့ပါလီမန်ကထောက်ခံခဲ့ပြီးတဲ့နောက်မှာပဲဝန်ကြီးချုပ် Theresa May ဆိုရက EU တာဝန်ရှိသူတွေနဲ့ညှိနှိုင်းဖို့ပြင်ဆင်နေပါတယ်။ဒါပေမဲ့လည်း EU ဘက်ကတော့ပြင်ဆင်ရေးအတွက်ကိုငြင်းဆန်ထားတာပါ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်ပြည်တစ်ခုမှာဒီကနေ့လက်ပြဘုံနဲ့တိုက်ခိုက်မှုကြောင့်လူနည်းဦးသေဆုံးသွားပါတယ်။မွတ်စလင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်လူရုဆန္ဒနဲ့အတည်ပြုခဲ့ပြီးနောက်ပိုင်းဘာသာရေးရထွတ်မြတ်ထားတဲ့နေရာတစ်ခုမှာတိုက်ခိုက်ခံခဲ့ရတာဒါနဲ့ပါဆိုရင်နှစ်ချိန်ရှိသွားပါပြီ။ဇန်ပိုဟန်ကာမျိုးကမနေ့စောပိုင်းဘုံခွဲတိုက်ခိုက်မှုအတွင်းမှာတော့လူ၄ဦးထဏ်ရတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောဆိုထားတာပါ။အခုနောက်ဆုံးတိုက်ခိုက်မှုတွေဟာတနင်္လာနေ့တုန်းကလူ21ယောက်သေဆုံးခဲ့ရတဲ့ဂျိုလိုကျွန်းပေါ်ကကက်သလစ်ခရစ်ယာန်ကက်သီဒရယ်ဖျားကြောင်မှာဘုံနှလုံးပောက်ကွဲမှုကိုလက်တုံ့ပြန်တဲ့လုပ်ရမဖြစ်နိုင်ဘူးလို့လည်းအာဏာပိုင်တွေကယူဆထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နဲ့ NATO တပ်ဖွဲ့ဝင်တွေအားလုံးပြန်လည်ရုံသိမ်းရေးနဲ့အမေရိကန်နဲ့မဟာမိတ်တပ်တွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်ဖွဲ့စည်းတွေအာဖဂန်မျိုးပေါ်မှာအခြေစိုက်မှာကိုတားဆီးနိုင်ရေးပြင်ဆင်ဆောင်ရွက်နိုင်မယ့်ကျွမ်းကျင်ဖွဲ့နှုတ်ဖွဲ့ဖွဲ့စည်းသွားဖို့အမေရိကန်နဲ့တာလီဘန်တို့ကြားသဘောတူခဲ့တဲ့အကြောင်းတာလီဘန်ဖွဲ့ကဒီကနေ့ပဲကြေညာခဲ့ပါတယ်။
တရင်ချင်းချစ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။
ဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသားမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volare ဖြစ်ပါတယ်။ပုံတစ်ခုနဲ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျေးဇူးများတင်အောင်ပါ။
This program has come to you from the Voice of America, Washington.